Welcome to the Voice of America in Burmese.
ဒီမနက်ကနေနိုင်ငံသားအားလုံးဘေးရန်တွေပုံကကင်းရှင်းကြပါစီခင်ဗျာ။ VOA American တိုင်းရဲ့2021ခုနှစ်ဇွန်လ9ရက်ဗုဒ္ဓညပဲ့ရေဒီယိုအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။အစီအစဉ်မူကကျွန်တော်ကျော်သိမ်းပါ။ဒီအစီအစဉ်တွေကိုလိုင်းလို့မီတာ38 32 58နဲ့ဒုတိယနာရီဘက်မှာလိုင်းလမ်းမီတာ190 kHz 905တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာVOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီနေ့ညအစီအစဉ်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုအရင်ပြောပြမှာဖြစ်ပြီးသတင်းပေးပို့ချက်တွေထဲမှာတော
့မိနာရှေ့ရနေ့တုန်းကဖက်စီခံပြီးတော့ကိုယ့်ရနေ့မှာဒီစစ်တုံးကြီးမှာတည်ဆုံသွားခဲ့တဲ့အကိုကပြားဆရာကိုကတ်ပြီးအပါဝဲအဲဒီမှာတနိုင်ငံလုံးမှာရှိတဲ့ဒီတည်ဆုံသွားခဲ့တဲ့အာသာမီတွေအတွက်ကျွန်တော်တို့အနေအထားအင်ဂျီကိုဝှစ်ပြီးတော့ဝန်ထဲချင်းပိတ်မှတ်တွေကျွန်တော်တို့လုပ်ဆောင်နေ
ဒီကနေ့ဆန္ဒပြဝဲတွေနဲ့ပောက်ကွဲမှုဖြစ်ခဲ့တာတွေကိုအပြည့်အစုံကြည့်ရပါမယ်ဖန်စီကန္နာရရဲ့မုံရွာဆန္ဒပြခေါင်းဆောင်ကိုဝေမူးနိုင်ကိုထောင်လွှင့်တရားရုံးမှာရုံးထုတ်ခဲ့တာ EE အဖွဲ့ခေါင်းဆောင်ရဲ့ညီနေညမအပါအဝင်10ဦးပြန်လွတ်လာတာမုံညီညွတ်ရေးပါတီကိုစားပြုရုပ်ဘောပုံဝင်ခဲ့ပြီးလွတ်တော်ကိုယ်စားလှယ်လောင်းလှုပ်ကြံခံရတဲ့အပေါ်ပါတီကဘာပြောကြလဲဆိုတာနဲ့မင်းတက်နဲ့ဒီမော့ဆိုဘက်ကစစ်ပေးဆောင်တွေအခြေအနေနဲ့တိုက်ပွဲတွေကိုပြောပြပါမယ်တရင်ပတ်စင်ကန္နာရရဲ့အဖြစ်လူလူနဲ့ဂျမားကြီးတရင်တုံးသက်ချက်နဲ့အားကစားတရင်စွာတွေကိုထုတ်လွှင့်မှုရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရတရင်တွေကိုနားလောင်နဲ့ကိုဝေမင်းတို့ကပြောပြပါမယ်ခင်ဗျာ
ကြရပြည်နယ်ထဲမှာမြန်မာစစ်တပ်ကလက်နက်ကိုင်နဲ့အရတားမခွဲကြဘဲအကြမ်းဖက်ပစ်ခတ်တိုက်ခိုက်နေရာတွေကိုရှုံချပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရပ်တန့်ဖို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကတောင်းဆိုလိုက်ပါတယ်မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကြောင့်ကြရပြည်နယ်မှာလောလောဆယ်အိုးအိမ်ဆွတ်ခွာထွက်ပြေးရသူတသိန်းလောက်ရှိနေပြီးတော့သူတို့အတွက်အစားအသောက်ခါနဲ့အကာအကွယ်ရရေးတကြီးလိုအပ်နေတဲ့အကြောင်းနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒါကိုလက်လျူရှုမထားဖို့လက်ရှိအခြေအနေပေါ်မှာချက်ချင်းတုံ့ပြန်မဆောင်ရွက်နိုင်မှုဆိုရင်တော့ဖေဖော်ဝါရီလတရက်နေ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအစာအစာပြက်လက်မှုနဲ့ရောဂါပိုးပေတွေကြောင့်လူတွေအများပြားတိတ်ဆုံးရတဲ့အဖြစ်အဆိုတွေကြုံတွေ့လာရနိုင်တယ်လို့ Mr. Andrews ကမနေ့ကပဲကြေညာချက်ထုတ်သတိပေးလိုက်တာပါ။လူသားချင်းစာနာမှုအကူအညီတွေရေးတကြီးလိုအပ်နေတဲ့ဒုက္ခသည်တွေအတွက်အကူအညီတွေမပေးနိုင်အောင်မြန်မာစစ်တပ်ကလမ်းတွေကိုပိတ်ဆို့ဟန့်တားတာတွေအပြင်အများပြည်သူသွားနေတဲ့လမ်းမတွေပေါ်မှာမိုင်းထောင်တပ်ခက်တာတွေထိလုံနေတယ်ဆိုတဲ့သတင်းတွေကိုလည်းသူရရှိတဲ့အကြောင်း Mr. Andrews ကပြောပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီအခြေအနေကိုဝိုင်းဝန်းဟန့်တားပြီးတော့လိုအပ်တဲ့နေရာတွေအတွက်လူသားချင်းစာနာမှုအကူအညီတွေဖြန့်ဝေပေးနိုင်အောင်မြန်မာစစ်တပ်ကအရတားပြည်သူတွေကိုပြစ်ခတ်တပ်ခက်တာ၊ဘုံကျဲတပ်ခက်တာတွေရပ်တန့်ဖို့မြန်မာစစ်ကောင်းဆောင်ကိုဖိအားတိုးမြင့်ပေးဖို့လဲအထူးကိုယ်စားလှယ်ကထုတ်ပြန်တိုက်တွန်းထားပါတယ်။နိုင်ငံတော်ကခုလိုအကြက်တဲမျိုးစုံရင်ဆိုင်နေရချိန်မှာပဲမြို့ကြီးတချို့မှာတော့စစ်အာဏာရှင်ဆန့်ကျင်ရေးတပိတ်ပေါ်တွေလည်းနီလန်းပေါင်းစုံနဲ့ကျင်းပနေပါတယ်။တရားလဲလို့ဖန်စီမှုတွေအကြမ်းဖက်ပြစ်ခတ်မှုတွေရှိနေပေမဲ့လည်းပြည်သူတွေကတော့ဆက်ပြီးတော့အခန့်တော်လာနေကြတာဖြစ်ပါတယ်။မြန်မာပြည်သူတွေအပေါ်စိတ်ချိုရဲကောင်းစီကအကြမ်းဖက်နေတဲ့လုပ်ရတွေချက်ချင်းရပြီးလွတ်လပ်စွာထုတ်ဖော်ခွင့်ပြုဖို့နဲ့တရားလဲလို့ဖန်စီထားသူအလုံးပြန်လွတ်ပေးဖို့ဂျပန်နဲ့ဩစတြေးလျနိုင်ငံတို့ကကြေညာချက်ထုတ်ပြီးတော့တိုက်တွန်းတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်လုပ်ရတွေကိုအခိုင်အမာရှုံ့ချကြောင်းနဲ့ဂျပန်နဲ့ဩစတြေးလျနိုင်ငံတို့ကနိုင်ငံကြားရေးနဲ့ကာကွယ်ရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးပွဲအပြီးပုတ်ထုံးနေမှာပဲအခုလိုပူရဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒေတာရင်းလူခွင့်ရဲ့အခြေအနေအရနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံခြားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေဖြစ်ကြတဲ့တိုရှီမီတစုမိုတေဂီနဲ့နိုဘူကီရှီရိုကဩစတြေးလျနိုင်ငံခြားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေဖြစ်ကြတဲ့မာရီစ်ပိန်နဲ့ပီတာဒါထန်တို့အွန်လိုင်းဗီဒီယိုကနေတွေ့ဆုံဆွေးနွေးခဲ့တာပါ။ဟောင်ကောင်ဒီမိုကရေစီရဲ့အားနည်းလာစေတဲ့လက်တော်ဆောင်ရွက်ချက်တွေကိုစိုးရင်ကြောင်းပြောဆိုခဲ့ကြတဲ့ဝန်ကြီးတွေကအရှေ့တရုတ်ပင်လယ်ပြင်နဲ့တိုင်ဝမ်ရေးလက်ကြားမှာတည်ငြိမ်အေးချမ်းမှုရဖို့လည်းတိုက်တွန်းခဲ့ကြပါတယ်။ဒါအပြင်တရုတ်နိုင်ငံရှင်ကျန်းပြည်နယ်ထက်ကလူနေစုဝီဂါမွတ်စလင်တွေလူအခွင့်အရေးချိုးဖောက်ခံရတယ်ဆိုတော့အစီအခါစာနဲ့ပတ်သက်လို့လည်းအလွန်ဆိုရင်ကြောင်းနိုင်ငံဝန်ကြီးတွေကပြောဆိုခဲ့တာပါဝီဂါမွတ်စလင်အရေးနဲ့ပတ်သက်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ UNHCR အပါအဝင်တခြားလွတ်လပ်တဲ့အဖွဲ့တွေကိုရှင်ကျန်းပြည်နယ်မှာလာရောက်ဆန်းစစ်ခွင့်ပြုဖို့လည်းကြေညာချက်မှာတိုက်တွန်းထားပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတော့ဒေသတွင်တည်ငြိမ်အခြေအနေကိုမဖျက်ဆီးကြဖို့သူ့ပြည်တွင်းရေးကိုဝေမဆွတ်ကြဖို့နိုင်စဉ်သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောဆိုထားပါတယ်။ကွန်ပျူတာတွေကိုအွန်လိုင်းကနေထိန်းချုပ်ပြီးတော့ငွေညစ်တဲ့ ransomware တိုက်ခတ်မှုနဲ့ရင်ဆိုင်ခဲ့ရတဲ့အမေရိကန်အကြီးဆုံးရှင်းတန်းပိုက်လိုင်းကုမ္ပဏီအကြီးကြီးတယောက်ကနိုင်ငံအကျိုးစီးပွားကိုရှင်းတန်းတင်တဲ့အနေနဲ့ hacker တွေကိုငွေပေးခဲ့တာပါလို့ပြောပါတယ်။မေလ9ရက်နေ့ကဒီတိုက်ခတ်မှုကြောင့်အမေရိကန်အရှေ့ပိုင်းပြည်နယ်တွေကိုပို့ပေးနေတဲ့ရေနံပိုက်လိုင်းတွေရဲ့အနေနဲ့ပိတ်သွားခဲ့ပြီးစီးဆေးတွေလည်းတက်သွားခဲ့တာပါ ransomware attack မှုနဲ့ကြုံခဲ့ရတဲ့ Colonial Pipeline Company အမှုဆောင်အရာရှိချုပ် Joseph Blount ကဒီကိစ္စနဲ့ပတ်သက်ပြီးတော့အမိမြေလုံခြုံရေးနဲ့အစိုးရကိစ္စရပ်များဆိုင်ရာအထက်လွှတ်တော် Commission မှအင်္ဂါနေ့မှလာရောက်ထွက်ဆိုခဲ့တာပါ။လောင်စာပေးပို့မှုတွေအကြီးအကျယ်နှောင့်နှေးမသွားအောင်လို့ Russia အခြေဆိုင် Dark Side ကွန်ရက်ကိုဒေါ်လာ5တန်းပေးပို့သဘောတူခဲ့ရတဲ့ကိစ္စကိုသူတာဝန်ယူပါတယ်လို့လည်းပြောပါတယ်ဆိုရင်ကနမှာလှုပ်သက်39နှစ်အတွင်းဒါအခက်ခဲဆုံးဆုံးဖြတ်ချက်တစ်ခုဖြစ်ပြီးတော့မန်ကန်နဲ့ရွေးချယ်မှုဖြစ်တယ်လို့ယုံကြည်ပါတယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အပါဝင်တရားဥပဒေစိုးမိုးရေးနဲ့စိုက်ဘာပညာရှင်တွေကဟက်ကာတွေကိုငွေမပေးဖို့ကုမ္ပဏီတွေကိုအစဉ်တစိုက်တတိပေးနေတာပါ။ Colonial Pipeline Company ကတရားရေးရာပညာရှင်တွေကိုကြားနေလို့အဖြစ်ငရမ်းပြီးတော့ Dark Side Hacker တွေနဲ့ဆက်သွယ်ညှိနှိုင်းခဲ့တာလို့လည်း Blount ကပြောပါတယ်။Bitcoin digital ငွေကြေးနဲ့မေလ10ရက်နေ့မှာ hacker တွေကိုငွေပေးခဲ့ပြီးတဲ့နောက်မှာတော့ရှင်းနံပိုက်လိုင်းတွေပြန်ဖွင့်နိုင်ခဲ့ပေမဲ့တချို့စနစ်တွေကအခုမှ online ပြောင်းလာတယ်လို့လည်းပြောပါရယ်ကုမ္ပဏီကနေ hacker တွေကိုပေးလိုက်တဲ့ဒေါ်လာ 2.3 တန်းနဲ့ညင်များတဲ့ Bitcoin digital ငွေကြေးတွေကိုပိတ်ဆို့နိုင်ခဲ့ကြောင်း American တရားရေးဌာနနဲ့ FBI တို့ကကြေညာလိုက်ပြီးနောက်တနေ့မှာပဲကုမ္ပဏီအကြီးငယ် Blount ကလွှတ်တော်မှလာရောက်ထွက်ဆိုခဲ့တာဖြစ်ပါတယ်အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကနိုင်ငံနဲ့အနေနဲ့မိပောင်း120ကျော်လို့ရဲ့ကာယောဂါနဲ့ပတ်သက်တဲ့ခီးတွားလာမှုဆိုင်ရာအကြံပြုချက်တွေကိုထုတ်ပြန်လိုက်ပါတယ်။ကာယောဂါအတော်ဆိုးနေတာကိုအဆင့်လေးနဲ့ကူးစက်နိုင်ရေးမြင့်မားစေဆိုရင်တော့အဆင့်3လို့သတ်မှတ်ပြီးအဆင့်လေးမျိုးခွဲထားတာပါ။ဒီထဲမှာကူးစက်နိုင်ရေးအမြင့်ဆုံးအဆင့်4ကနေအဆင့်3ကိုကျလာတဲ့နိုင်ငံနဲ့အနေနဲ့60ခုပါဝင်ပါတယ်။ခီးတွားသိရင်လားဆိုတာပြန်စင်းစားဖို့အကြံပြုထားတဲ့အဆင့်3ဝင်နိုင်ငံထက်မှာတော့ကနေဒါပြင်သစ်ဂျာမနီနဲ့လာမယ်လာတဲ့အိုလံပစ်အားကစားပွဲကျင်းပတော့မယ့်ဂျပန်လည်းပါပါတယ်။ဂျပန်ကတော့ပြပကအိုလံပစ်ပွဲလာကြည့်သူတွေကိုဝင်ခွင့်ပြုမှာမဟုတ်ပါဘူး။ပိုကူးဆက်မှုတိုးလာနေတဲ့ဂျပန်မှာပြည်သူတွေကန့်ကွက်နေတဲ့ကြားကအိုလံပစ်ပွဲကျင်းပတော့မှာပါ။အိန္ဒိယနိုင်ငံမှာစတွေ့တဲ့ Delta Visa ပြောင်းပိုကူးဆက်သူ 12,000 ကျော်တွေ့ထားတဲ့ပရိမာတော့ကာယောဂါကန့်ချက်တွေမကြခင်ပြန်ရောက်သိမ့်ဖို့မရေမရာဖြစ်နေပါတယ်။ကကွက်စီထိုးမထားတဲ့အသက်30အောက်လူငယ်တွေကြောင့် Delta Visa ပြောင်းပို့တွေတချိန်ထိုးကူးစက်နေတာကြောင့်ပရိတိန်ကျမ်းမာရေးစနစ်ဆက်ပြီးတော့တောက်မခံနိုင်တော့မှာကိုပညာရှင်တွေဆိုရင်နေပါတယ်အစ40ကျော်ကူးစက်များတဲ့ Delta Visa ပြောင်းပို့တွေပရိတိန်မှာပို့တွေ့နေရပြီးတော့ပြီးခဲ့တဲ့တစ်ပတ်အတွင်းပို့ကူးသူ68ရာခိုင်နှုန်းတိုးလာပါတယ်အမေရိကန်မှာလည်း Delta Visa ပြောင်းပို့ကူးခံထားသူ600ရာခိုင်နှုန်းရှိကြောင်းထိတ်တန့်ကျမ်းမာရေးပညာရှင်တွေကပြောပါတယ်မြန်မာနိုင်ငံမှာတော့ဂျွန်လ9ရက်နေ့လည်းနှစ်နာရီထုတ်ပြန်ချက်အရပိုးစစ်ဆေးမှု2022ခုမှာပိုးတွေ့သူ123ရှိကြောင်းမြန်မာကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 9383ည5.32 kHz 9383ည5.58kHz 585တို့ဖြင့်စနစ်တရင်းတွေမှာမိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်။ဗိုလ်ဒူးနဲ့ညာပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။တရုတ်စစ်လေရင်တွေမလေးရှားရှေးပိုင်းနဲ့အနားအထိဝင်လာတဲ့အပေါ်မလေးရှားဘက်ကထူးထူးခြားခြားကြီးညာချက်ထုတ်ဒေါသတကြီးတုံ့ပြန်လိုက်တယ်လို့သုံးသပ်သူတွေကဆိုပါတယ်။နိုင်ငံတကာကြီးရာစင်ကာပူ Institute အဖွဲ့ကအကြီးတန်းသုတေသီအိုဟီဆွန်းကအရင်တုန်းကစီးပွားရေးအကျိုးအတွက်ပြည်လျောင်ခက်ချွတ်ချွတ်လုပ်တတ်တဲ့မလေးရှားအနေနဲ့အခုချိန်ကြာချက်ထုတ်ပြောလာတာကတရုတ်ဘက်ကလွန်လာပြီဆိုတာကိုပြသလိုက်တာပါလို့ဆိုပါတယ်တရုတ်လေတပ်ရဲ့ပို့ဆောင်ရေးလေယာဉ် 16C ဒီလက်စံပိုင်းတုန်းကမလေးရှားအရှေ့ပိုင်းပြည်နယ်ဆရာဝတ်ကမ်းခြေကနေ96မိုင်အနီးနားအထိရောက်လာခဲ့တဲ့အပေါ်မလေးရှားနိုင်ငံသားရဲ့ဝန်ကြီးဌာနအနေနဲ့ချိန်ကြာချက်ထုတ်ပြီးတရုတ်တမ်မတ်ကြီးကိုဆင့်ခေါ်ခဲ့ပါတယ်။ဒါအပြင်မလေးကမ်းခြေစောင်းတပ်တွေကတရုတ်စစ်လေရင်တွေကိုအခုလိုစတင်ပြီးနောက်မလေးလေတပ်မတော်ကလည်းပြင်းထန်တဲ့ချင်းချောင်းမှုလို့ဆိုတာစစ်ချက်လေရင်တွေဆင်လွတ်ပြီးပြန်မောင်းထုတ်ခဲ့ကအနီးကပ်ဆက်ဆောင်ကြည့်နေတယ်လို့သုံးသပ်သူတွေကဆိုပါတယ်။မလေးရှားရဲ့ ISIS ကမဟာဗျူဟာနဲ့နိုင်ငံတကာလိလာရေး Institute ကနိုင်ငံခြားရေးမူဝါဒနဲ့လူကြုံရေးဆိုင်ရာအကြီးအကဲသုံးသပ်သူရှာရီမန်လော့ဂ်မန်ကလည်းစင်ရာကြီးတရုတ်ကိုမရှင်းလာပေမဲ့အခုနောက်ဆုံးအဖြစ်ကတော့ဆက်တရင်ဆူလာတဲ့သဘောလို့ဆိုလိုက်ပါရခင်ဗျ။ Israel အနေနဲ့ Palestine နဲ့အပြစ်ရပ်ပြီးအခု Syria ဘက်လေကြောင်းဆစ်ဆင်ခဲ့ရမှာ Syria အစိုးရတပ်ဖွဲ့ဝင်17ဦးကြာဆုံးခဲ့ပါတယ်။ Palestine နဲ့အပြစ်ရပ်ပြီး17ရက်ကြာမှာ Israel အနေနဲ့မနေ့အင်္ဂါညပိုင်းကအခုလိုလေကြောင်းဆစ်ဆင်ရေးလုပ်ခဲ့တာကြောင့် Syria အစိုးရဘက်ကတပ်သားနဲ့စစ်သည်ကြအနည်းဆုံး17ဦးကြာဆုံးခဲ့တယ်လို့ Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။ ဤတဲ့ရှိတဲ့စီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ကောင်းဆောင်ရာမီအပ်တူရာမန်ကစီးရီးယားကြီးတဲ့အဖွဲ့ဝင်အနည်းဆုံး9ဦးနဲ့အမျိုးသားကာကွယ်ရေးတပ်စစ်သွေးကြွ4ဦးစာဆုံးခဲ့တယ်လို့ AFP သတင်းဌာနကပြောခဲ့ပါတယ်။အခုအစ္စရေးလေကြောင်းတိုက်ခိုက်မှုကစီးရီးယားနိုင်ငံဟောင်းစ်မြို့စင်ဂျီဖုန်းကာဖက်အယ်တင်ရွာက၄စက္ကန့်တခုနဲ့လက်ဘနိုဟက်စ်ဘိုလာလှုပ်ရှားမှုရဲ့လက်နက်သုံးလောင်းရုံတစ်ခုကိုအဓိကပြစ်မှတ်ထားခဲ့တယ်လို့လည်းစီးရီးယားလူခွင့်အဖွဲ့ကဆိုပါတယ်။ဒါအပြင်အင်ကာညာအခုလေကြောင်းတက်ခဲမှုတွေကိုစီးရီးယားရဲ့အခြားဒေသတွေမှာလည်းလုပ်ခဲ့ရမှာမြို့တော်ဒမက်စကတ်ဟောမ်စ်ဟာမားနဲ့လက်ဖြာကီယာပြည်နယ်တွေပါဝင်ခဲ့တယ်လို့စီးရီးယားလူခွင့်အဖွဲ့ကဆက်ပြောခဲ့ပါတယ်။စီးရီးယားဆိုရရဲ့စာနာသတင်းအေဂျင်စီကလည်းအစ္စရေးအနေနဲ့လက်ဘနွန်လေပိုင်းနဲ့ထဲကနေအခုလိုစစ်ဆင်ခဲ့တာကြောင့်ဒမက်စကတ်မြို့တော်မှာပေါက်ကွဲမှုတွေဖြစ်ခဲ့ပြီးလေကြောင်းကာကွယ်စနစ်တွေနဲ့တုံ့ပြန်သွားမယ်လို့လည်းထုတ်ပြန်ခဲ့ပါတယ်ခင်ဗျ။အာဖဂန်နစ္စတန်နိုင်ငံမှာတော့မြေမြုံပိုင်းရှင်လင်းရေးပရဟိတအဖွဲ့ယုံတဲ့တရက်သမားတွေတိုက်ခတ်ခဲ့တာကြောင့်ဝန်ထမ်း10ဦးသေဆုံးခဲ့ရပါတယ်။အာဖဂန်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်မှာရှိတဲ့ဗြိတိန်ချေဆိုင်မြေမြုံပိုင်းရှင်လင်းရေးနိုင်ငံတကာအဖွဲ့ Halu Trust ရဲ့စခန်းကိုညပိုင်းအခုလိုဝန်တိုက်ခဲ့တာကြောင့်နောက်ထပ်တရားစင်ကျော်လဲဒဏ်ရာတွေရခဲ့တယ်လို့အာဖဂန်ရာရှိတွေကဒီနေ့ပြောလိုက်ပါတယ်။အာဖဂန်လူကြီးတပ်တွေနဲ့တာလီဘန်တပ်တွေတိုက်ပွဲပြင်းထန်နေတဲ့ဒီဒေသမှာအခုလိုသေဆုံးခဲ့ရသူတွေကမိုင်းရှင်းလင်းစခန်းရှိအာဖဂန်နိုင်ငံသားပရဟိတဝန်ထမ်းတွေဖြစ်ပြီးတာလီဘန်တွေကအခမ်းအနဲမှာစုပစ်တက်ခဲ့တာလို့ဘက်ဂလန်ပြည်နယ်ရဲရရှိသူက VOA ကိုပြောပြပါတယ်။ဒါပေမဲ့တာလီဘန်ပြောခွင့်ရဇဗီဟူလာမူဂျာဟစ်ကတော့သူတို့လုပ်ခဲ့တာမဟုတ်ဘူးအခုတိုက်ခိုက်မှုဖြစ်တဲ့ဘင်္ဂလန် E-Magazine KI ကသူတို့ထိန်းချုပ်ထားတဲ့နယ်မြေထဲမှာမရှိပါဘူးလို့ဆိုပါတယ်။တာလီဘန်ပြောခွင့်ရမူဂျာဟစ်ကဆက်ပြီးအကာအကွယ်မဲ့နေသူတွေပေါ်အခုလိုတိုက်ခိုက်မှုမျိုးကိုရှုတ်ချတယ်ဒါကရက်ဆက်မှုသာဖြစ်တယ်သူတို့မူကြဟစ်တွေအနေနဲ့ NGO တွေနဲ့လည်းဆက်သွယ်ရှိပြီးအခုလိုရက်ဆက်မှုမျိုးဘယ်တော့မှလုပ်မှာမဟုတ်ဘူးလို့ Twitter ကနေပြောခဲ့ပါတယ်ခင်ဗျ AIDS ကိုခံစားချယောဂါဟာကိုဗစ်ယောဂါလိုပဲလူမှုအသိုက်အဝန်းတွေအတွင်းမညီမျှမှုတွေကြောင့်ပိုဆိုးဝါးစေခဲ့တယ်လို့ကုလသမဂ္ဂရဲ့ AIDS တိုက်ချက်ရေးအစီအစဉ် UNH အကြီးအကဲဝန်ကြီးပြန်ရှိမာကထောက်ပြလိုက်ပါတယ
် Inequalities in power in statusin rights and voice
ana အသင့်တန်အခွင့်အလမ်းနဲ့ပြောဆိုနိုင်မှုတွေမညီမမျှကွာခြားနေတာတွေဟာ HIV ကိုခံဆွမ်းကြဗိုင်းရပ်စ်ကိုပြန့်နှံ့မှုကိုအဓိကမောင်းနေတွန်းအားပေးနေပါတယ်မညီမျှမှုတွေကြောင့်လူတွေကိုသေစေပါတယ်လို့ပြောသွားတာပါလွန်ခဲ့တဲ့နှစ်ပေါင်း40လောက်က HIV ရဲ့ကျောက်ကပိုပထမဆုံးစတင်ခဲ့သူတွေကိုထုတ်ပြန်ခဲ့ပြီးမှအခုတော့လူတန်းပေါင်း 89.5 သန်းအထိကူးစက်သွားပြီး35သန်းနီးပါးသေဆုံးခဲ့ရပြီးပါပြီလို့ UNH အဖွဲ့ကဆိုထားပါတယ်ဘရတမကဖွဲ့ဝဲနိုင်ငံတွေအနေနဲ့2030ခုနှစ်မတိုင်ခင်ဒီ AIDS ကမ္ဘာကယောဂါကိုအဆုံးသတ်ရည်ကြီးမှန်းချက်ကိုဖြည့်ဆည်းခြင်းနဲ့ဆိုရင်ဒီမညီမျှမှုတွေကိုအဆုံးသတ်ရတော့မယ်လို့အမှုဆောင်ညွှန်ချက်ကြေညာကကုလသမဂ္ဂအခြေခံညီလာခံရဲ့အစဉ်မြင့်စီဝေးတစ်ခုမှာပြောခဲ့ပါတယ်ခင်ဗျာ
နားလောင်နေကိုဝင်းမင်းတို့က
ရန်ကုန်မြို့မှာဒီကနေ့
ကြာတော့တာပါလူလူနဲ့ကျမကြီးသတင်းသုံးသပ်ချက်နဲ့အကစားသတင်းလောကသတင်းပတ်ဆိုင်ကဏ္ဍတွေမတိုင်ခင်သတင်းပြပူချက်တွေနားဆင်ရပါမယ်။ပထမဆုံးဒီကနေ့ပေါက်ကွဲမှုနဲ့ဆန္ဒပြပွဲသတင်းအရင်တော့ပြပါမယ်။လူလူရေးတင်းကျပ်မှုတွေနဲ့အကြမ်းဖက်ပြိုကွဲမှုတွေကြောင့်နိုင်ငံတော်မှာဆန္ဒပြပွဲတွေရောကြလာပြီးမဲ့တချို့မျိုးတွေမှာတော့ဆက်ရှိနေတော့မှာပဲ။ရန်ကုန်မှာတော့မနေ့ကဆန္ဒပြစစ်ကြောင်းတစ်ခုကိုစစ်ကောင်စီတပ်တွေကဖြိုခွဲဖမ်းဆီးခဲ့တာကြောင့်ဒီကနေ့ဆန္ဒပြပွဲကိုရန်နှက်ထားကြပါလေ။ဒါပေမဲ့လည်းပေါက်ကွဲမှုတချို့ဖြစ်ခဲ့တယ်လို့ထိခိုက်ဒဏ်ရာသူတွေရှိခဲ့ပါတယ်။နိုင်ငံတော်ကပုံစံမျိုးစုံနဲ့ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့တရင်ကိုမတ်စုမုံပြောပြပါမယ်
။ရန်ကုန်မြို့မှာဒီကနေ့မှာတော့ဆရာနာရှင်ကိုစန့်ကျင်တဲ့ဆန္ဒပြတပိတ်စစ်ကြောင်းတွေမထွက်ဘဲရထားပေမဲ့ပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။စမ်းကြောင်းမြို့နယ်တန်တရာလန်ကခစ်ဆန်သူလက်ဖက်ရည်ဆိုင်မှာပေါက်ကွဲမှုဖြစ်ခဲ့တာပါ။အဲ့ဒီပေါက်ကွဲမှုအတွင်းမှာထိခိုက်ဒဏ်ရာရသူ2ယောက်ရှိတယ်လို့စမ်းကြောင်းမြို့နယ်မှာနေထိုင်သူတဦးကပြောပြပါတယ်။
ဒီနေ့တပိတ်ကတော့နားထားရပြမနေ့ကကြည့်စင်းနဲ့ပတ်သက်ပြီးတော့ဒီနေ့တပိတ်ကိုနားထားတာဗျဟုတ်ကဲ့ဒီနေ့ဘုံဘောတာကတော့တန်တလန်ထိတ်ကဖြစ်ဆက်မှုလဖိတ်ဆိုင်မှာဘုံဘောတာဗျအဲ့လဖိတ်ဆိုင်ကတော့ဟိုရဲတွေကိုအများကြီးတရင်ပေးနေတယ်လို့တရင်ကြတဲ့ထလဆိုင်ဖြစ်နေဗျအထီးကကတော့လောလောလတ်လတ်ဟောရှိရဗျအထီးကကတော့လူ၂ယောက်ထိရလို့ပြောတရင်ကြတယ်ဗျအထီးကကတော့ခုနကတော့ရဲတွေတောက်ချောက်ပတ်ပြီးတော့ဆင့်နေရလို့တရင်ကြတယ
်စကိုင်းတိုင်းဆလင်းကြီးမြို့နယ်နဲ့ရင်းမပင်မြို့နယ်တွေကရွာတွေစုပေါင်းပြီးတော့ဆန္ဒပြကြတဲ့ရွာပေါင်းစုံဆန္ဒပြတပိတ်စစ်ကြောင်းမှာတော့လူဝင်အား 2,000 ဝန်းကျင်လောက်ဒီကနေ့ဆန္ဒပြကြပါတယ်။ကြပြဆရာခက်တီကြဆုံးချင်းတလားပြည့်အဖြစ်နဲ့ဝန်းနေချင်းထိမ့်မတ်အနက်ရောင်အင်ကြီးတွေဝတ်ဆင်ပြီးခြိတက်ဆန္ဒပြခဲ့ကြတယ်လို့ရွာပေါင်းစုံတပိတ်စစ်ကြောင်းရဲ့ဦးဆောင်ကော်မတီအဖွဲ့ဝင်တဦးကပြောပြပါဗျာ
။ဟုတ်ဒီနေ့မှာတော့ကျွန်တော်တို့ဒီနေ့ကကျွန်တော်တို့ ဒီလရှိရနေတော့ငါဖက်စီခံပြီးတော့ကိုယ့်ရဲ့နေမှာဒီစီတိုးကြီးမှာဒီဆုံးသွားကလေးအကိုကပြားဆရာကိုခတ်ပြီးအပါဝဲအဲဒီမှာနိုင်ငံလုံးမှာရှိတဲ့ဒီကျဆုံးသွားတဲ့အာလာဒီတွေအတွက်ကျွန်တော်တို့အနေအောင်အင်ဂျီတွေဝတ်ဆင်ပြီးတော့ဝန်ထဲချင်းပိတ်မှတ်တွေကျွန်တော်တို့လုပ်ဆောင်တယ်ပြီးရင်ကျွန်တော်တို့ပြေတော်တန်နေနဲ့ပြေတော်ပြီးတော့ချီတက်လမ်းလျှောက်ပြီးတော့အစီအစဉ်နဲ့ရွာဒီရောမှာကျွန်တော်တို့ထိုင်တွေကဏ္ဍတွေတက်ပြီးတော့နိုင်ငံရေးကြောင်းဗီဒီယိုဟောခြင်းတွေကျွန်တော်လုပ်ဆောင်ပါတယ်ခင်ဗျာ
စကိုင်းတိုင်းကလေးမျိုးမှာလည်းစစ်ကောင်စီတပ်ရဲ့လုံခြုံရေးတင်းကျပ်တာကြောင့်ရောကူးစက်ရောဂါ COVID-19 ဖြစ်ပွားမှုတွေများလာတာကြောင့်အသွားအလာကန့်သတ်မှုတွေလုပ်ထားပေမဲ့ပုံမှန်အတိုင်းဆေးရနာရှင်စန့်ကျင်ဆန္ဒပြမှုတွေကတော့ရှိနေပါတယ်စစ်ကောင်စီတပ်တွေကကလေးမျိုးတွေကနေရာတချို့မှာတက်ဆွဲထားပြီးညဘက်မှာ6လက်ပစ်ခတ်တာတွေလုပ်တယ်လို့ရွာတွေတဲကိုသွားပြီးတော့လဲဝင်ရောက်တောင်းကျမ်းနေတယ်လို့ဒေသခံတဦးကပြောပြပါတယ
်ဒီသူတို့တက်ဆွဲထားတဲ့နေရာတွေမှာတော့ပုံမှန်တိုင်းရှိတယ်ဒီကလေးမျိုးကြည့်သူစေုံထဲမှာရှိတယ်။နောက်မျိုးရောခံမှာမှာရှိတယ်။အဲဒါတော့ကြာပြီးတော့တက်ခွဲထားတဲ့နေရာကြီးမှာအစ်စ်ဖားရောမရှိဘူး။အဲ့နေရာကြီးမှာတော့ပုံမှန်တိုင်းရှိတယ်။ဒီကြည့်သူစေုံမှာဆိုရင်လည်းနေတိုင်းသာဘယ်နှစ်ပြည့်ပေါက်တာလည်းရှိတယ်ညဆိုရင်လေ။ဒီတတိပေးနေတဲ့အနေနဲ့လုပ်တဲ့ပုံစံမျိုးအဖြစ်မှာညတော့လည်းတနက်လေးပေါက်ကြတယ်။ရွာဒီဘက်မှာဒီကစိန်တစင်းဒီနည်းဆိုရင်ဒီကလေးနဲ့ကံကောကြာဟန်တာရီရွာရက်ကတ်ကူမှာတင်းတင်းလိုက်ရှာတယ်လို့လည်းကြားတယ်ဒီကောင်ကနေတွားပြီးတော့လေ
စစ်ကောင်စီတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲဖမ်းဆီးမှုတွေရှိနေပေမဲ့လို့ AR တိုင်းဘက်မှာတော့ကရင်လူငယ်တွေကအိမ်တွင်းသပိတ်တွေလုခဲ့ပါတယ်တဝဲဖားကန့်မြိုင်မုံရွာမန္တလေးမော်လမြိုင်မေမြို့ကုတ်ခိုင်တာမခန့်စတဲ့မြို့တွေမှာလည်းခြိတက်သပိတ်ဆိုင်ကယ်သပိတ်တွေနဲ့ဆီယနာရှင်ဆန့်ကျင်ကြောင်းလျှက်တပြက်ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့အချိန်ကနေစလို့အာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်တပ်ဖြတ်မှုကြောင့်ဒီကနေ့ထိဆိုရင်တော့တေဆုံးသူကအနည်းဆုံး858ဦးထိရှိသွားပြီးဖမ်းဆီးထိန်းသိမ်းခံထားရသူက4904ဦးရှိနေပါတယ်။ဖမ်းဝရန်ထုတ်ခံထားရသူကတော့1963ဦးထိရှိနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB ကဂျွန်လ10ရက်နေ့နေဆွဲနဲ့နောက်ဆုံးထုတ်ပြန်တဲ့စာရင်းမှာဖော်ပြထားပါတယ်ရှင်။
နိုင်ငံတော်ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ပြောပြသွားတာပါ။အီအဖွဲ့ခေါင်းဆောင်နဲ့ဆက်ဆက်သူတွေပြန်လွတ်လာတဲ့သတင်းမှကြားခင်သိရပါမယ်။အခုဆက်ပြီးမုံရဆန္ဒပြခေါင်းဆောင်ကိုဝေမိုးနိုင်ကိုရုံးထုတ်ခဲ့တာနဲ့ပတ်သက်ပြီးပြောပြပါမယ်။စစ်ကောင်စီကဖမ်းဆီးပြီးပုံမှန်မျိုးစုံနဲ့ဆွဲချက်တင်တရားစွဲခံထားရတဲ့မုံရသတင်းခေါင်းဆောင်ကိုဝေမိုးနိုင်ကိုဇွန်လ10ရက်နေ့ကမုံရအချင်းထောင်တွင်မြို့နယ်တရားရုံးမှာပုံမှန်905ကာဂျီအတွက်ရုံးထုတ်စစ်ဆေးပါတယ်။မင်းရဲ့မှာလည်းစစ်တပ်ကအာဏာသိမ်းတဲ့ဖေဖော်လတရက်နေ့ကလေးကဖမ်းဆီးတင်းတင်းခံထားရတဲ့ကျောင်းသားကောင်းဆောင်ဒူဖြစ်သူကိုမင်းသွေးတစ်ကိုရုံးထုတ်ဖို့ရှိတယ်လို့မိသားစုဝင်တူကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုမှတ်ခင်ဖြူထွေးကပြောပြပါမယ်
။ပုံမှန်10ခုနဲ့တရားစွဲဆိုထားတယ်လို့စီးပွားချုပ်ရေးကောင်စီမီဒီယာတွေကဖော်ပြထားတဲ့မုံရွာတပိတ်ကောင်းဆောင်ကိုဝေမိုးနိုင်ကိုစစ်ကောင်စီဘက်ကဆွဆွဲထားတဲ့အမှုတွေထဲကမှ905ကကြီအထွက်မုံရွာထောင်ရင်းကမြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်။ကိုဝေမိုးနိုင်ဟာလက်ရှိအချိန်မှာစားမရီကောင်းမွန်နဲ့လူသားတည်ထားရပြီးမိခင်ဖြစ်သူနဲ့အခုချိန်ထိမတွေ့ရသေးပါဘူး။သူရဲ့အမှုအခြေအနေနဲ့ပတ်သက်လို့မိခင်ကအဖေဝေကိုအခုလိုပြောပြပါရယ်
သူအမှုတွေကတော့လောလောဆယ်905ကကြီးကိုဒီကတရင်လူစစ်တယ်ပေါ့နော်နောက်ပြီးတော့အဲ့ဒီ905ကကြီးအတွက်ကို15ရက်နေမှာပြန်ချင်းထားပါရယ်ရှင်နောက်300နှစ်နဲ့395အမှုအတွက်ကခရိုင်တရားရုံးမှာ16ရက်နေမှာယုံကြည်ရှိမှာရှင်905ကိုစစ်တဲ့အခါမှာလေ905ကတော့သူကတော့ဒါကတော့ဟိုတတိကောင်းဆောင်နေပေါ့နော်။ဒါနဲ့သူကတနေ့ကန်ဆောင်မှုပါညာသူမှအဲ့ဒီတရိတ်ကလာပြမှာတရိတ်ဖြစ်တဲ့အစဉ်တော့တွေ့မှာတနေ့ကန်ဆောင်မှုပါညာဆိုတာတော့မရှိဘူးပေါ့။အဲ့ဒီအတွက်တော့အာသာပဲရှိတယ်လို့ယူဆရတယ်။300နှစ်မှလည်းပဲသူကိုယ်တိုင်တတ်တယ်ဆိုတော့ဆွဆွဲခြင်းမျိုးတော့မတွေ့ရဘူး။သူကဗာပီးကူညီမှုတို့ဘာလို့ညာတော့အဲ့လိုမျိုးတွေနဲ့သူဖြစ်သွင်းထားတယ်ဆိုတဲ့သဘောပေါ့။တလန်မှုမှလည်းပဲသူအနေနဲ့အာပီးကူညီတယ်ဆိုတဲ့သဘောမျိုးပေါ့။ပါဝင်ပတ်သက်တယ်ဆိုတဲ့ပုံစံမျိုးတွေအဲ့လိုမျိုးတွေဒီ chart မျိုးတွေပဲတွေ့ရတယ်လို့ရှင်းနေပြပြောပါရစေတမ
။ကိုဝေမိုးနိုင်ကိုမုံရမျိုးနယ်ရဲစခန်းကနေသဘာဝပေးအန္တရာယ်ဆိုင်ရာဥပဒေပုံမှန်25ပြစ်မှုကျူးလွန်ရာတွင်အားပေးကူညီမှုပုံမှန်114လူသတ်မှုပုံမှန်302တုံးသောလက်နက်ဖြင့်အပြင်းထန်နာကျင်စေမှုပုံမှန်325လူပုံမတရားချုပ်နှောင်ထားရှိမှုပုံမှန်342တပြားမှု395နဲ့တမရော်ကိုအချင်းချင်းပြက်အောင်လှုပ်ဆော်မှု905ကကြီတို့နဲ့တရားစွဲထားပြီးဖမ်းဆီးခံရပြီးတဲ့နောက်မှာမတရားအသိနဲ့ဆက်သွယ်မှုပုံမှ18နောက်နိုင်ငံတော်ပုံကံမှုပုံမှ124နဲ့ပြည်မှုကြီးများကျူးလွန်အောင်အားပေးကူညီမှုပုံမှ517တို့နဲ့ပါထပ်တိုးရေးယူမယ်လို့စေုပ်ချုပ်ရေးကောင်စီရဲ့အမိရာတွေကနေထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လက်ရှိမှာတော့တမရော်ကိုအချင်းချင်းပြက်အောင်လှုပ်ဆော်မှု905ကကြီလူသတ်မှုပုံမှ302နဲ့ Demiamu, Toya Kusangaru, a tre, Tia in Sanyara Pipare. Go we moon, I dress shiny like by some yata machia, Piape Muri Shirelo, Moya three gowns on the Gapiovare. Shiny like we may do a cat care to lead to Maris Rago, begin Pitugale Piovare.
Moya Kuneka Shiny War, the Sashini War, the one he could like be machining like war through.
ที่อาบีไล่เด็กคนนั้นลูกชิเลตเลยลูกชิเนียจะมาเที่ยวในยานเลยมัวชิเนียเลยจะมาดูมาหาลุงยาที่เอกเลยมามันดีเลยชิเนียมาบ้านเชกูเวมูเนกูพี่เกลี่ยไปละสังอาญาเนกามองยามิวมาสังเกตไปสิจาวเนยินจันยันสนับยานเลยเชยเสียวชูยี่กังสีนั่นกันจะพูดวันนี้ก็การเนี่ยวันใดปีอาจารย์ไปยังเนี่ยพันสิเกราบ้างอากูเชยที่มีด้าสูอปาวเวเบบุเนมาดูวันมียาตีบ้าว สุดท้ายอนาคตเนี่ยฟีบอยล์ที่ยันนี่มาพันสิเกียร์ได้ดูเลยจังหวะตั้งมาก้าวสาวหาดอุปยตุก็มีตัวเตะเลยป่าวเลยจะมาอีอันนี้เลยก็มีตัวเตะกูมันเป็นสุนัขเสียนี่มาอินสิงทำมายงทบุชีเลยลูกสนิทพิทุกับเปียวไปเลยตัวกูมาปองจินทาราเมชีเลยมอตอยงกูมาวเนี่ยต้องพิทุเรื่องเยี่ยยูเลยปงมากู้สังอันเนี่ยตัวกูมุ่งพูดชาวไป
แล้วเสร็จแล้วตัวช่วงยงท่านี้อะไรบ้างนะยงท่านี้อะไรตัวจีนี่ก็รอคุณได้ชิ้นหนึ่งชิ้นนี้อะไรที่ตัวเรียนรู้สิบวัยเรียนรู้สิบวัยตัดดีดีวัยบ้างนะพี่แกอยากไปงานนั่นเองอีกหรอข้าวนะข้าหน้ารับเชื่อข้าไก่งานอยู่เลยตัวพี่แกอยากการรู้ดังนั้นใจยังไม่รู้สิ่งนี้มาอะไรดังนี้ว่าสิ่งที่เขาแกยังไม่ได้มาอนาคตสิ่งสิ่งเสียจำเป็นต้องเชื่อมุ่งเจ้าที่คนนี้ที่ได้ส่งดูเชื่อหาเสกคนอื่น
พันสิ่งที่ในการทายาดูเรื่องคนยาเลี้ยงเนี่ยพาวเวอร์ทุกการทายาดูบ่าวจะทำกูอยากเช่าเสื้อตัวอุ้งชีเดียวเจ้าในนี้จะนำยาคุณยิ่งสั่งเสียอีกเป็นเอเอพีบีก้าส่งล่าเชียนในนี้ส่วนเนี่ยน้องส่งทุกอย่างในสิ่งมาพบยาชาวบ้านเช่น
การสิ่งที่นายาดูอยู่ที่อาจารย์ทุกคนในปัจจุบันยังคงอ่านรายละเอียดมากขึ้นอยู่ที่ตัวตัวเราบ่าวโมนี่นี่ปารีอาลูดอกุสเลลองลูกจังขยันรายละเอียดเนี่ยเมนเทนเนี่ยดีมอสูเป็นเช่นนี้มาจากกันที่ยาบ
Ugu, Jamundai, and no banking, Yayunga, Tigni Piano Bilabare, Drugu, Jampamu Tabi, Pumarine, Pansi Diasu Taragani, Kulu Piano Bilaba, Drugu Piano Bira, Sitane, E. Poeja, Saint Dinidalu, Jacobina Dinin, I don't to be up to Delu, Ari Mugu, Labas on a Bini, Shini, Uon Josina, Jovare, Di Jong, Yangunga, Ladrigu, Kuni, Janga to Javame.
Jampamu Taipei, Poma Dine, Diasu Tare. ကိုအောင်မြတ်ကျော်နဲ့မြမဖြစ်သူရမင်းမေဦးခေါ်မန်းနှင်းပွင့်ဖြူအပါဝင်ဆယ်ဦးကိုရန်ကုန်တိုင်းအနောက်ပိုင်းခရိုင်တရားရုံးကဒီကနေ့လွှတ်ပေးလိုက်တယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတယ်တရားလွှတ်တော်ရှင်နေဦးအောင်ကျော်စင်ကပြောပါတယ်အမှုရုပ်ကိုရှောက်တယ်ဆိုတာရာဇဝင်ပြန်ထုတ်၄ပုဒ်လေးရရှောက်တယ်၄ပုဒ်လေးရရှောက်တဲ့အခါအမှုမှာသိကြမတင်ရသေးဘူးဆိုလို့ရှိရင်လေးရပုဒ် တယ်လေတာကြီးရသိကြမတင်လို့ရတယ်ဆိုတော့ဒီအောင်မြတ်ကျော်ပါရှိအောင်မှုကသိကြမတင်ရသေးတဲ့အတွက်သူတို့ကိုဒါသွေးကျန်လုံး၄ပုလေးတာကြီးရသိကြမတင်လို့ရတယ်နောက်သုံးညမှာမုန်နေကြီးကိုဒီမင်းရနဲ့ကိုကျော်နိုင်လို့ကြတော့တယောက်ချက်ကိုကျော်နိုင်လို့ကြတော့တရားကစိတ်ကြင်ထားပြီးသားဒီစိတ်ကြင်ထားပြီးသားဖြစ်တဲ့အတွက်ခုနကလိုပဲသူတို့ကိုလည်းမှုယုံသိမ့်ဖို့အတွက် ယုတ်ပြီးတော့တင်တယ်တင်တဲ့အခါမှာသူတို့ကိုကြာတော့သိကြတင်ထားပြီးသားဖြစ်တယ်ဆိုတော့ရာဇဝတ်ကျင်းတို့၄ကိုလေးခါခွေရအမှုကနေအပြည့်ပြည့်လွတ်တယ်အပြည့်ပြည့်ခွာတာဝတ်ဒီအဲ့ဒီတဲမှာဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီမဖြစ်သူမန်ရမင်းမေဦးနဲ့သူ့ရဲ့ယောက်ျားဖြစ်သူကိုတင်လှိုင်တို့ကိုပြီးခဲ့တဲ့2019ခုနှစ်အောက်တိုဘာလ20ရက်နေ့မှာ အကျန်းဖတ်မှုတိုက်ဖြတ်ရေးဥပဒေပုံမှန်59ကနေ့အမှုဖွင့်တရားစွဲဆိုခဲ့တာပါ။ဒါအပြင်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီဖြစ်သူကိုအောင်မြတ်ကျော်အပါဝင်ရခိုင်အသင်းစင်ကာပူခေါင်းဆောင်ရှေဦးကိုလည်းပြီးခဲ့တဲ့2019ခုနှစ်ဇူလိုင်လ6ရက်နေ့9ရက်နေ့မှာစင်ကာပူနိုင်ငံမှာအာဏာပိုင်တွေကဖမ်းဆီးခဲ့တာပါ။သူတို့ကိုမြန်မာနိုင်ငံကိုပို့ဆောင်ခဲ့ပြီးရန်ကုန်အပြည်ပြည်ဆ ေပုံမှတ်တွေနဲ့တရားစွဲဆိုခံထားတဲ့ရခိုင်လက်နက်ကိုင် AA စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီနဲ့ညီမဖြစ်သူအပါအဝင်10ဦးကိုပြန်လွတ်ပေးလိုက်တာဟာစစ်တပ်နဲ့ AA တပ်ဖွဲ့အကြားတိုက်ပွဲတွေရပ်ဆိုင်းနေတာနဲ့လက်ရှိရခိုင်ပြည်တည်ငြိမ်အေးချမ်းနေတာကြောင့်ဖြစ်တယ်လို့တရားလွှတ်တော်ရှိနေဦးအောင်ကျော်စိန်ကပြောပါတယ်
ဒီလိုနဲ့ UL တွေကြားမှာ ดูดีลูกของแข็งแข็งตัวดูยังไงยาเลยยามีดีเนี่ยดีพิกัดอะไรมุ้งมีสิ่งยาละชาวละจอดอยู่จอดอยู่ดีที่มาพิบองที่ตั้งเงินลงมาดีโลอันนั้นเป็นเงี้ยจอดอยู่ทั้งเงี้ยจอดอยู่ดีเจ้าเนี่ยยาวดีอันนี้วิ่งมีเนี่ยเราเส้นอะไรอะไรเอลูกสีดอเลยใครมาเจอเราบางทีเป็นยี่เอเชียเนี่ยไอ้เป็นยี่เอเชียมุ้งเนี่ยจูเซ่เก็บบ่แต่ปลุกเลยเว้ย
มุ่ยไปแล้วก็ดีมุ่งไปด้วยเลยเนาะทุกเนี่ยมาทีนี้เป็นลูกหลานเลยดูเลยอารมณ์เจ้ามาเอกามุ่งเนี่ยลูกเป็นลูกหลานเลยยังไงเด้งซึ่งกบูกาวจังกูทุ่งเอเย่กูคิดดูแบบเดียวว่าเลยอ๋อวันตาดาวว่าจะเป็นวันตาดาวก็เดียวดาวก็แค่คำนี้มาโกนงก็ได้เจ้ามาไม่ใช่ว่าเลยโกนงเสียลบไปเลยเสียลบไปบ้างยังไงแล้วเนี่ยการจะพูดเอเอเนี่ยเจ้ามาเราจะได้ไปเรื่อยๆเพื่อไปเกเรยังไงปีเนี่ยมา ไต้หวันยังสั่งทาราคู่สูงคนละนิวาสีในบาบีเสด็จกับอาณาจักรมีนอกไปแต่ในงานลงไต้หวันเนี่ยอาณาชินสั่งจีลูกชายมูเรชีในเวเมเลยยังไงบีเนมารอมอาณาชินสั่งจีลูกชายมูเนจินลาวดาชีเกบีที่กาลาเรมาเวตัมรอกูเกี่ยวกับลูกชายมูไม่ยังอากาจีเนทาวเนนเนสเซชามะคันทาร์เรตาวดาเอมาวเนสายเสียวิหิงอังนุกุเลยังลูกเบเกบาร์เรขมยา
กองส่งในสัตว์ดุริยางค์ลูกหลานเรื่องจอมจะขยันหลานเรื่องดิ้งกูคุณยินดีตัวเจ้าหรอวะมิ่งแต่ในดีมอสูเวเชนีรีจอมพี่โอเกะคุณเสบีเอ็นบียูปาร์ดีกาลูดอกุสเรลองลูกจังขยันเรื่องจอมพี่อพยาวะเมื่อวันนี้ปาร์ดีเอ็นบียูกาเอ็มยูปีกาลูดอกุสเรลองมีเวทีพิวท่านมันเนี่ยจะพยายามดูนิวนามะมันนี่นี่กาลูกจังจะพยายามขยันเรื่องกิสากูตุลุนี่เนี่ยเป็นเด็กโชคชะจาวปาร์ดีพี่อพยาวะพี่อพยาวะเลยท้าบีไอ้ลูกจังจะพยายามมุ่งเป้าไปด้
Mune, Yuadi Yajama, Niwiti Pu Maunare Ganago, Nimati Tanatamara, Saike, Capio, Nika, Kikatwaraba, Himba Lemone, Cherautima, Tanatayane, Same Yabirinama, Duti Songevari, Niwiti Pu, Akulu, a Jampelogen, the Pekayarepo, Drunine, Pinin Tenen, Shucharilu, NUP Party, Pioye, Sugin Shidu, Nigela Niga, Piovari,
Nangimaro.
ညမပြောတော့ရှိပါဘောနော်ဒီဒီလိုမျိုးအပြန်ဖက်ပြီးတိုက်ခိုက်တာတော့ဒါအဖြစ်တဲ့လေရပါဘောနော်ဒီတော့ဒီလေရပါမှာတော့ကျွန်တော်ပတ်နေတဲ့တော့ဒါအပြင်းထန်ကိုဒါချိန်ချတော့ဘောနော်ဒီရပ်လို့ရသေးရောဖေဗူလာ26ရက်နေ့မှာမိဝေတီဖြူရဲ့ဗာကြီးနေအင်ကိုမိရှုခံခဲ့ရပြီးမတ်လ27ရက်နေ့မှာအဲ့ဒီဗာကြီးအင်ကိုတနက်နေ့6:00ပြစ်ခတ်ခံရတယ်လို့နောက်တစ်ခါဧပြီလ17ရက်နေ့မှာလေ သူနေတဲ့ယူအမအမည်မသိတဲ့များအဖွဲ့တစ်ခုကဝင်ရောက်ပြီးတော့တများတိုက်ခဲ့တယ်လို့ပါတီပြောရေးဆိုခွင့်ရှိသူနိုင်တလာညီကဆိုပါတယ်။အန်ယူပီပါတီဝင်နှစ်ဦးဟာစစ်ကောင်စီအုပ်ချုပ်ရေးအဖွဲ့မှာပါဝင်နေရမှာနိုင်ငံတော်အစစ်မှတယောက်နဲ့ပြည်နယ်အစစ်မှတယောက်ဖြစ်ပါတယ်။မိဝေတီဖြူအနေနဲ့ကတော့ပုဂ္ဂိုလ်ကြီးအရာစစ်ကောင်စီနဲ့ပူးပေါင်းလုပ်ဆောင်တာမရှိဘူးလို့ဆိုပါတယ်။လက်ရှ
ပါတယ်နိုင်ငံရေးကိုဖန်ပြပြီးဒီလိုအကျန်းဖက်လုပ်ကျင်တာတော့မဖြစ်တင်ဘူးလို့မိုးအမျိုးသမီးဖြစ်တဲ့မိငွေလေးကဆိုပါတယ်နိုင်ငံရေးအချင်းချင်းလို့ပြောတဲ့အမှုသားမှာဒီလိုရှင်မှာဒီအခမ်းအနားတုံးကတော့မြို့သမီးနဲ့ခလူတွေပေါ့အခုကြတော့ဒီအပြစ်မဲ့ပြည်သူတရားဝင်တွေနဲ့အဲ့လိုမျိုးတက်ခံရတဲ့အမှုသားဆိုလို့ရှင်တော့ဒါကအာနိုင်ငံရေးအခုဖန်ပြပြီးတော့မှာတယ်
ตามนี้ลงกันแต่เราลงว่าไม่ผิดเลยกิสาเลยนะอันนี้มีมั้ยวงใจนั้นแหละในการตะคูผิดแต่มุ่งปีติปาร์ตี้ MNSP
ကျွန်တော်တစ်ဖက်နဲ့တစ်ဖက်ဒီလိုကိုယ်လင်းမှုမရှိရင်ကျွန်တော်တို့တဲ့ဒီကံပြအပူပြီးတော့ဇာနဲ့တစားပူပြီးကြီးမားလာမှုဖြစ်တဲ့အကြောင်းဒီလိုတော့ပါဖြစ်တည်ဘူးနော်ဒီကိစ္စလို့ဒီကိစ္စပေါ်မှာလည်းကျွန်တော်တို့ဒါဘယ်လိုမျိုးဖြစ်ခဲ့တယ်ဒီလားကျွန်တော်တို့တရားဝင်စစ်ပြီးတော့ပေါ်ထုတ်သွားမယ်မိဝေတီဖြိုးလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးတော့ဥပဒေနဲ့လှုပ်ကြံတက်
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
အလားတူပဲဒီလိုလှုပ်ချင်မှုဟာမိမိတို့လူမျိုးကိုစော်ကားတဲ့လှုပ်ရက်လို့သတ်မှတ်ပြီးနိုင်ငံတကာဥပဒေနဲ့မကိုက်ညီတဲ့အကြမ်းဖက်လှုပ်ရက်တွေကိုကျူးလွန်တဲ့ဘဲအဖွဲ့အစည်းမဆိုရှုတ်ချကြောင်းဥရောပရောက်ညီညွတ်တော်မုံအဖွဲ့အစည်းကလည်းကန့်ကွက်စာထုတ်ပြန်ထားပါတယ်။ညီဝေတီဖြိုဟာတရားလှုပ်တော်ရှေ့နေဟောင်းတို့ဖြစ်တယ်လို့
ပြီးခဲ့တဲ့2021ခုနှစ်မှာအမျိုးသားလှုပ်တော်ကိုယ်စားလှယ်လောင်းအဖြစ်ဝင်ပြိုင်ပြီးတော့ရှုံးနိမ့်ခဲ့သူဖြစ်ပါတယ်။ MUP ပါတီကလှုပ်တော်ကိုယ်စားလှယ်လောင်းလှုပ်ကြံခံရတဲ့အကြောင်းရန်ကုန်ကလာတဲ့တင်ကူမများတဲ့စဉ်အောင်ပြောပြသွားတာပါ။အခုတော့မင်းတပ်နဲ့ဒီမော့ဆိုဘက်ကအခြေအနေတွေကြည့်အောင်ပါ။ချင်းပြည်နယ်မင်းတပ်မြို့မှာဒီရဲ့ပိုင်းတွေဒီရဲ့ပိုင်းတိုက်ပွဲတွေအတ တွေစုခွာနေရတယ်လို့ပြောပါတယ်ဒီအကြောင်း view within တော့နိုင်ကုန်းအင်ကတင်ပြပို့ထားပါတယ်ခင်ဗျာ
စစ်ကောင်စီတပ်ဘက်ကနေအင်အားနဲ့ထိုးစစ်ဆင်နေတာကြောင့်ချင်းမြင့်နဲ့မင်တာမြို့နဲ့ပြားပြင်းနဲ့တင်မောစုမြို့နယ်ကဒေသခံကာကွယ်ရေးဖွဲ့တွေတိုက်ရင်အားနောက်ဆုတ်နေရပြီးစစ်ကြောင်ရွာသားတွေကလည်းမူလစစ်ဆောင်နေရာကနေထပ်မံတိမ်းရှောင်နေရပါတယ်တနင်္ဂနွေနေ့ကနေအင်္ဂါနေ့ထိတိုက်ပွဲပြင်းထန်ခဲ့တဲ့ချင်းမြင့်နဲ့မင်တာမြို့နယ်မှာဒီကနေ့မှာတိုက်ပွဲမရှိပေမဲ့မနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲချင်းတွေကိုတော့မင်တာကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်က VOA ကိုခုလိုပြောပါတယ်
ကျွန်တော်တောင်းတုံးကြောင်နဲ့ထိုးသစ်စင်တာကိုဒီနေ့ကဆုတ်ပြလိုက်ပြီအကောင်ဆုတ်ပြလိုက်ပြီဆိုတော့တက်ပွဲမရှိတော့မနေ့ကတက်ပွဲထိတော့ကျွန်တော်တို့မနေ့ဆော့ဆော့လူတယောက်ကြားတယ်တရားရတော့ဖြေရမှာဖြစ်ဒီကူပိုတကတော့ဒီအစိတ်တားတွေရှိတယ်အဲ့လိုမျိုးနေလည်းကူရတာပေါ့
မနေ့ကတပ်ဖြန့်တက်လာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ကာကွယ်ရေးတပ်တို့ကြားမင်းတပ်မျိုးရဲ့အနောက်မြောက်ခြမ်းရှက်ရွာတိုက်ပွဲနဲ့ချောင်းစုံတိုက်ပွဲတွေမှာလက်နက်ကြီးကြီးကြောင့်မင်းတပ်ကာကွယ်ရေးတပ်ဘက်ကထိခိုက်မှုများတယ်လို့ဆိုပါတယ်မင်းတပ်မျိုးနယ်တွင်တိုက်ပွဲဖြစ်ပွားနေမှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါရစေ။
ကျွန်တော်တို့မင်းတို့ကမင်းတပ်ရဲ့ရောက်ခဲ့တဲ့အရှိန်မြောက်ဖက်ကအထူးမှုတွေဖြစ်ပွားကြတာရှိတယ်။အဲဒီမှာဖြစ်ပွားကြတဲ့အချိန်မှာတော့ကျွန်တော်တို့ပြည်ဟာစစ်ဒီတယောက်ကြာဆုံးပြီးတော့ဒဏ္ဍာရစစ်ဒီ၃လောက်တော့ကြီးပါလား။အစံဘက်ကတော့သူဝိဒနာတလဲနဲ့ဖက်လုတ်ဘုံရေလက်ပြဘုံကြီးပြီးကြတာဖြစ်တယ်မှရှိပါလား။
တိုက်ပွဲတွေကြောင့်ယာယီစစ်ဆောင်စခန်းကဆောင်းနဲ့ချီတဲ့စစ်ဆောင်ရွာသားတွေသူတို့နေထိုင်တဲ့နေရာကနေထပ်မံဆွဲပြေးနေရတယ်လို့မင်းတပ်ကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်ကပြောပါတယ်
စစ်ဆောင်စခန်းကဒီမှာကားတော့တယ်လို့ထင်တာက15ခုတော့ရှိတယ်စခန်း15ခုမှရှိတယ်လို့ကျွန်တော်ကြည့်ရတာပေါ့ကျွန်တော်တို့စစ်ဆောင်တခြားဖက်ဆိုင်မှာပါပြီးဘုံတော့ဒီဖက်ဆိုင်တစ်ခုတည်းပဲ6000ရှိတယ်အဲ့ဒီ6000ကအခုတော့လောလောဆယ်ထပ်ကြီးကြပြီပေါ့စစ်ဆောင်နေတဲ့နေရာလုံခြုံနေရာတော့မရှိတော့ဘူးတော့သေးတောင်ကျဲကြံကွဲကြံကျဲမှာပြရတာပေါ့
တစ်ချိန်တည်းမှာဆရာပြည်နယ်စီမော့စုမြို့မှာလဲဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဒီကိလေမှာလဲပြစ်ကတ်မှုတွေဖြစ်ပွားနေတာပါလက်ရှိဒီမော့စုဘက်စစ်ရေးချင်းတွေကိုတော့ကရင်နီမြူရာကာကွယ်ရေးဖွဲ့ GNDF ပြန်ကြားရေးတာဝန်ရှိသူတို့ကခုလိုပြောပါတယ
်ဒီမော့စုဖက်တော့ထိထန်လို့ပြောရမှာပေါ့တော့ငါခါတော့သူတို့တော်လာပြီပေါ့လေသူတို့ထိုးစစ်စင်လာတော့မနာဘူးပေါ့တရားခွင့်ပြီးတရားခွင့်သူတို့တွေကထိုးစစ်စင်လာမယ်ဖက်ထိခတ်မှုချီတော့အခုထိတော့စရင်တိကျမရသေးဘူးပြကျွန်တော်လူတွေလည်းလက်ရှိလည်းအခွင့်အပြားဖြစ်နေကြတယ်လက်ရှိကစစ်ကောင်စီကဒီတောင်းမှုလမ်းကြောင်းနဲ့သူတို့ဟိုစားစစ်ကူတွေပို့နေတဲ့ပုံမှာတော့သူတို့တက်လို့ရှာတဲ့ပုံမူတည်ရောကျွန်တော်ဤအာဒီရှေ့ပြီးမှပြောင်းတော့ကစားနေရလို့ဒီ
တိုက်ပွဲဖြစ်စဉ်တွင်တောင်းနဲ့ချီတဲ့တင်မောစုစစ်ဆောင်ရွာသားတွေဟာဘေးလွတ်ရာကိုသိမ်းရှောင်နေရတယ်လို့စစ်ဆောင်တွေကအကူအညီပေးနေသူတို့ကပြောပါတယ်
စစ်ဆောင်တွေကတော့ချင်းကြီးကပူဆိုးလာကအခုလုံးလုံးဆိုတော့စစ်ဆောင်တွေပူတိုးလာတာပေါ့နော်ဒီတဲ့ရွာတွေကလည်းတခြားမြောက်လည်းတွားကြတယ်တွားကြနေရတော့မရှိတော့ဘူးလေတကယ်ဝင်စစ်ဆောင်စခန်းဆိုရင်တော့မတက်မတ်ပြီးသေးဘူးအခုအရှာကြီးပဲရှိသေးတယ်ဒါကြောင့်မလို့ဆိုရင်လည်းချင်းကြီးလည်းရှိသေးတာပေါ့
ဒီမော့စုမြို့နယ်ကရွာအလုံးကြီးပါစစ်ဘေးတိမ်းဆောင်နေရပြီတချို့စစ်ဆောင်တွေကတောတောင်ထဲမှာဖြစ်တယ်လို့နေထိုင်နေရတယ်လို့ဆိုပါတယ်လက်ရှိတိုင်းဒေသပြည်နယ်ထဲမှာချင်းမြင့်နယ်မင်းတပ်ထန်တလန်ဟာကားမြို့နယ်ကြရားပြည်နယ်ဘက်မှာတော့တိမောစုမြို့နယ်လွိုင်ကော်မြို့နယ်တို့အပြင်ရှမ်းမြို့နယ်တောင်ပိုင်းမိုးပြဲတို့မှာတိရခန့်ကာကွယ်ရေးဖွဲ့တွေကနေရရလက်လက်နဲ့စစ်ကောင်စီတပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့အချိန်မှာရှိနေပါတယ်ခင်ဗျာ
မင်းတပ်နဲ့ဒီမောစုဘက်ကအချိန်တွေကိုနိုင်ကုန်းဝင်တင်ပြပို့ခဲ့တာပါဒီကနေ့ညတွေ့တဲ့တင်ပြပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့တင်ပတ်စင်ကဏ္ဍတွေအလှည့်ကြပြီးမှုအရင်ဆုံးလူထုနဲ့ကျန်းမာရေးကဏ္ဍနားဆင်ရပါမယ်ရက်ဆက်ကြမ်းကြုတ်မှုတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့သူတွေကိုစိတ်ပိုင်းဆိုင်ရာအကူအညီတွေရရှိအောင်ဝိုင်းပြီးတော့အကူအညီဆောင်ရွက်ပေးလို့ရတဲ့အကြောင်းဒေါက်တာတန်းစောကတင်ဆက်ထားပါတယ်ခင်ဗျာ
ရ ရက်ဆက်ကြံကြုံမှုတွေကိုကိုယ်တိုင်မကြုံတွေ့ရသေးတဲ့သူတွေအနေနဲ့စိတ်တည်ငြိမ်မှုရရှိအောင်လှုံ့ဆော်ဖို့လည်းကိုယ်တိုင်အမိမဲ့ရက်ဆက်ကြံကြုံမှုတွေနဲ့ရင်ဆိုင်ကြုံတွေ့ရတဲ့သူတွေဟာရင်ဆိုင်ကြုံတွေ့ရပြီးအချိန်မှာကြုံတွေ့ရတဲ့အခြေအနေတွေကိုပြန်စဉ်းစားမိတိုင်းစိုးရိမ်ပူပန်ထိတ်လန့်ကြောက်ရွံ့မှုတွေကိုခံစားရတဲ့အပြင်အခုလိုမျိုးထပ်ပြီးကြုံတွေ့ရအောင် ရက်စက်ကျန်းကျုပ်မှုတွေနဲ့ကြုံတွေ့ခံစားခဲ့ရတဲ့သူတွေအနေနဲ့လည်းစိတ်ပိုင်းဆိုင်ရာအကူအညီရယူနိုင်တဲ့အဖွဲ့အစည်းတွေကိုဆက်သွယ်တွေ့ဆုံမှုလိုပြီးဆက်သွယ်ဖို့အခက်အခဲဖြစ်နေရင်မိမိကနေတဆင့်အကူအညီတောင်းလို့ရတယ်လို့ UK နိုင်ငံမှာနှလုံးထုတ်ပြန်စရာဝင်တဦးဖြစ်သူဒေါက်တာတင်ဆန်းအားလွင်အကူလို့ဖြစ်ပါတယ်။ဟုတ်ပမာလူမျိုးတွေတက်နာအောင်ဆိုပြီးတော့အများကြီးရှော့ထ အမားကသူနိုင်ငံသားသားတိမ်မောက်များစွာသူ coach လုပ်ပြီးတော့ဒီ practice ကြီးလည်းတကယ်ကို powerful ဖြစ်ပြီးတော့ effective ဖြစ်တယ်သူကောင်းကောင်းဒီဈေးယူလို့ရတယ်ဒါပေမဲ့တကယ်ကိုပမာလူမျိုးတွေကိုသူကုနေနေပေးချင်လို့အဲ့လိုမျိုးတွေလုပ်ပြီးရဲအခုဒီလိုဖြစ်တဲ့အချိန်မှာလည်းတကယ်ကို freely ရှိရဲဆိုတော့အမအဲ့ဒါညီမအရင် recommend လုပ်ပါ Arabic ရေးဆိုတော့အဲ့နောက်ပြီးညီမရဲ့ email ပေးမယ်ညီမ email ပေးမယ်ပါဆိုညီမမှာကိုကိုရိုင်းလည်းလုပ်နေရတဲ့အတွက်ကြောင့်မို့နော်ဒီ crisis မှာပိုဆိုးတယ်အရင်လောက်ရတယ်လုပ်နေရတဲ့အကြောင်းမလို့အဲ့ဒါဆိုတော့အဲ့ဒီ resources တွေရှိတယ်ဆိုတော့သိချင်တဲ့လူတွေညီမ email ပို့လို့ရတယ်ညီမပေးလို့ရတယ်နောက်တစ်ခုအရေးကြီးတာညီမအဲ့အခုလုပ်နေတဲ့ volunteer group နှစ်ခုပေါ့နော်အဲ့နှစ်ခုတစ်ခုကအဲ့မြန်မာလိုကမူဝါပန်းပေါ့နော်မူဝါပန်းလို့လည်းတချို့ကပြီးကြတယ်နောက်တစ်ခုကကြတဲ့မေတ္တာ health ဆိုတော့တူတူပါပဲ group ကမေတ္တာ health ကကြောင့်နိုင်ငံခြားမှာပေါ့ဖြစ်တာအဲ့အခွဲရလည်းတကယ်ကိုအလိုမျိုး global movement for Myanmar democracy ဆိုပြီးတော့ဒီပတ်ပေါင်းစုံကနေပြီးတော့အကုန်လုံးဟိုလှုပ်ပေးနေတာပေါ့နော်တကယ်ကို internationally ဟိုဟာဘလော့ဘီအော်ကလူတွေအကုန်လုံးအခွဲစီတာအခွဲလို့ပေါ့နော်ဆိုတော့အဲ့ mental health group မှာဆိုလို့ရှိရင်လည်းခုနပြောတဲ့မျိုးဒီစိတ်ခွန်အားပေးဖို့ဒီ one to one coach တကယ်ကိုလည်းဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့ပညာရှင်တွေပါ psychiatrist တွေပါတယ်ဘလိုမျိုး coach တွေပါတယ်ဒီနောက်ရင်ဖွင့်ကျင်တဲ့နားထောင်ရင်ဖွင့်ကျင်တဲ့ purely ဆိုလဲနားထောင်ပေးမဲ့လူတွေရှိရဲဒီ counseling လို့ရှိနေဆိုရှင် counsel လုပ်ပေးမဲ့လူရှိရဲ coaching ရှိရဲ FR လေးပေါ့နော်အဲ့ဒါလေးလုပ်ပေးနေတဲ့ group ရှိပါတယ် Mitter Health ဆိုတာ Google DD ဆိုတာ Facebook မှာ Mitter Health ဆိုတာရှိရဲအဲ့ဒါ title လိုက်လို့ရှိရင်တွေ့ပါမှာပေါ့နော်ဆိုတော့ဒီ daily change ခုနပြောသလိုပြီးလို့ရှိရင်ညီမ email ပေးမယ်တချမ်းပြီးလို့ရှိရင်ညီမ group လို့ညီမ group နဲ့အမ volunteer လုပ်နေပါတယ်ဆိုတော့နောက်တစ်ခုကကြတော့ revitalize minds Myanmar ဆိုတာပေါ့နော် revitalize minds Myanmar ဆိုတာအဲ့ဒါလည်းဒီ Facebook group ရှိရဲဆိုတော့သူကပါအတွက်လည်းအဓိကအမဖွဲ့ထားလဲဆိုလို့ရှိရင်ဒီ fallen heroes ကြီးပေါ့နော်ဒီတော်လည်းရင်းမှာဆုံးအသက်ဆုံးရှုံးသွားတဲ့လူတွေရဲ့မိသားစုတွေဆိုအရင်ထောင်မှာရတယ်လေသူတို့မပြောနဲ့တရားလူတွေအရင်ထောင်မှာရကြတယ်ဆိုတော့ဒီဆွေမျိုးသားချင်းတွေအကုန်လုံးပေါ့နော်ဒီအဲ့လိုလူမျိုးအဓိကအတွက်သူတို့ရဲ့စိတ်အခွန်အားသူတို့ဘယ်လိုဆက်ပြီးရှေ့ဆက်အောင်လဲဘယ်လိုခွန်အားနဲ့ရှေ့ဆက်အောင်လဲပေါ့နော်အဲ့အတွက်ကိုကူညီပေးတာပေါ့နော်ကူညီပေးမဲ့လူတွေကိုအဲ့ volunteer တွေက200ကျော်ရပြီပေါ့
ရက်ဆက်ကြံကြုံမှုတွေအကျုံလေးခံစားခဲ့ရတဲ့သူတွေကိုစိတ်ပိုင်းဆိုင်ရာအကူအညီတွေရရှိအောင်ဝမ်းမုန်းကူညီဆောင်ရွက်ပေးလို့ရတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောကဘတ်စင်တင်ဆက်နေတဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ပြီးတဲ့နောက်မြန်မာရေးသုံးသပ်ချက်အလှည့်ကျပါပြီမြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုတွန်းလှန်ဖယ်ရှားဖို့ရုန်းကန်နေတဲ့လှုပ်ရှားမှုမှာတိုင်းရင်းသားတွေရဲ့ပူးပေါင်းပါဝင်မှုကဘယ်လိုအခြေအနေရှိနေပါသလဲသူတို့ပူးပေါင်းပါဝင်မှုဘယ်လောက်အရေးပါပြီးဘာဖြစ်လာနိုင်ပါသလဲမြန်မာနိုင်ငံတိုင်းရင်းသားနိုင်ငံကြီးရာကျွမ်းကျင်သူဦးမောင်မောင်စိုးနဲ့ဦးကျော်စံတာကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
အောက်ဆုံးမိကျင်တာကတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဆေးရနာကျင်းစနစ်ဆန့်ကျင်တဲ့ဥတ္တမှုတွေမှာတိုင်းရင်းသားရဲ့ပေါင်းနဲ့ပတ်သက်ပါတယ်တိုင်းရင်းသားဆွေးနွေးရမှာတိုင်းရင်းသားလူမျိုးစုတွေရော EAO လို့ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောပေါ့ခင်ဗျာသူတို့ရဲ့ပါဝင်မှုဟာဒီမှနဲ့တပြေးညီဖြစ်နေပြီလားသူတို့တစ်ခုနဲ့တစ်ခုကြားမှာတော့တပြင်းညီသဘောထားရှိကြပါလားဒီလူတွေရဲ့ဒီမိုကရေစီတောင်းဆိုတဲ့အုံကြွမှုနဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားသူတို့ရဲ့ပေါဝင်မှုဘယ်လိုသုံးသပ်နိုင်တာလဲခင်ဗျာတမောဆို
ကျွန်တော်တို့ဒီပြီးခဲ့တဲ့ဆယ်စုနှစ်ကာလနဲ့ဆိုင်နေဗျာပြီးခဲ့တဲ့ဆယ်စုနှစ်ကာလမှာတိုင်းနာလက်နက်ကိုင်ဖွဲ့ပြီးပြန်မှလွှမ်းနေတဲ့ကိစ္စကကျွန်တော်တို့ဒီငြင်းငြင်းကိစ္စဖြစ်တော့เนาะငြင်းငြင်းဆွေးနွေးပွဲ Hello, Yadasuya, you go where the Yadasuya, Taka, no EU, a bonsum, a Dinian Sunni way, as running a Chingala pit. I don't know how much that did. If you were dining number of chicken, a leg, a drone, a young leg, 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 แต่ว่าแบบกูเปลี่ยนตัวได้นี่ทําไม่ผิดหรอกแล้วตัวไดนาเล่นในไก่นี่ก็ตะเพ็ดก็เปล่าไม่สุรุษีเนาะตะเพ็ดก็เล่นในไก่จัดดีชื่อเลยไอ้สุราโตตําโรเนี่ยแหละตะเพ็ดมูนี่ชื่อเนี่ยตะเพ็ดตะเพ็ดก็เลยญีญีลงงานเนี่ยตั้วเนี่ยตะเพ็ดตะเพ็ดก็เลยตุกีตาตุกตะกูดีซอแล้วตะเพ็ดสุรุษแล้วเล่นในไก่ไตกวนเนี่ยปัดเสร็จพี่แล้วเปลี่ยนเส้นเฉิงยัวล่ะเลยอ่ะเฉิงไม่ใช่เลยเปล่าชื่อแค่จ้ะรอ ဒီနောက်ဆိုရင်စက်တင်နောက်ပိုင်းဆိုရီပြိုင်တင်းနေနောက်ပိုင်းဖြစ်လာတဲ့ဒီလူလူဆန္ဒပြမှုတွေကနေလည်းငယ်ငယ်ပုံစံမှုတွေကူရတဲ့အချိန်မှာဒီအားလုံးကတိုင်းဝင်တစ်ခုတည်းဖြစ်မလာတာလို့တွေ့ရပါတယ်။ဒါပေမဲ့တိုင်းကလည်းငယ်ငယ်ဖွာတော့ဒီငငယ်အကြက်တဲမှာသူတို့တိုင်းနာဖွဲ့စည်းတွေတိုင်းနာပြည်နယ်တွေအခွင့်အလမ်းနဲ့ပတ်သက်ပြီးတော့ဒီရနိုင်သလောက်ယူနိုင်ဖို့လို့စူးစမ်းနေတယ် ตัวเอกคุณยังดีอะไรอ่ะคุณเห็นเส้นเนี่ยการาเวสุดาดูสังคีนี่จ้าละเอารู้สิ่งตัวเด็กก็บล็อกที่คุณเห็นกางปูชุนลามีมาเลยที่คุณเนี่ยตัวเอกคุณเห็นกางอะไรอ่ะตัวนี่เนี่ยเราเล่นกันจับไปเอ็นอาจีละตัวเพชรชุนเนี่ยดีดีตาดีปูบีโอเจียงละที่นี่เขาวันนี้ตัวเย่
ที่เนี่ยเนี่ยพัฒนาตัวแต่ละหน่วยเนี่ยพัฒนาขึ้นอยู่ปูบีโร่อาคงสิ่งไหนเนี่ยดีขึ้นแล้วมีผู้พันธุ์ในหมู่เราตัวจุดนั้นนี่จ้าละว่าไหมสิ่งที่เป็นการเลวะตัวที่ได้มาตัวบ้ามันตัดทางลมยาเล็บไปกินยาละตัวนี้เขาดีขึ้นแล้วตัวเล็กขันละเลยเนี่ยลูกสิ่งที่เล็กขันตัวนั้นจะเชื่อในสิ่งที่เราไม่รู้ไหนไปอ่ะ
ดีมาเว้ยมันแต่งอะไรไม่แก่เงี้ยมาเราไม่ตู้จะเป็นอะไรสิเดี๋ยวอุ้มมาสัวเราว่าเราไม่น่าดีตาดีอ่ะดีนี่ชินมาป้ามันบ้าเราเล่นไม่รู้ไม่รู้กูสัวเราสัวน้าว่าด้าน้าพักเก็บกูดึงดึงสัวเก็บกูนักสังกัดสังกัดที่อันดีอันนั้นอยู่เรียกเก็บกูตู้เดี๋ยวเราอุ้มชมเนี่ยตู้ไม่ที่ว่าเรื่องข้าตัวมันเปล่าแต่เมื่อเช้าแต่งอะไรไม่แก่เงี้ยพวกเราตู้เนี่ยมีตู้เนี่ยตู้นี่ทานในสนาจ่าเลยอ่ะถ้าตะคุ่ตู้เดี๋ย เออเปลี่ยนแล้วลงช้าจ้ะเลยไอ้ดีลูลูสนับปะวะเนี่ยแหละนักไก่ไตวะนี่ที่ยောက်ลาเลยแล้วกูเกณฑ์อยู่ส่วนรู้ชินแล้วดีเกณฑ์ปีเนี่ยมาแล้วอลาดูแหละดีปีเนี่ยต้องว่ารอได้ทุจ้าล่ะบ่เนาะเออเกณฑ์ปีเนี่ยก็เกณฑ์อยู่ชีวิตอ่ะสรุปไม่ทุจ้าสวยมั้ยพยาเนี่ยเชิงก็รอได้ทุจ้าเลยบ่าวสรุปแล้วนักไก่ปีเกเรเซซุเนี่ยต้วนส่วนรู้ชินเนาะเซเนต้วนส่วนเนาะแล้วนักไก่ไตวะไม่ใช่ดอกเนบ่าล่ ကျွန်တော်တို့ဒီပြီးခဲ့တဲ့ဆယ်စုနှစ်ကာလနဲ့အချိန်မှာအခုလူလူရှာမှုနဲ့လူတက်ပွဲတွေပြန်ဖြစ်လာတာပေါ့အဲ့တော့တိုင်းသားလက်နက်ကိုင်ဖွဲ့စည်းပြီးတော့ကျွန်တော်ထင်တယ်တက်ပွဲချင်းအနေနဲ့ကတော့အမှုနေဆိုင်တဲ့သူကြိုးစားမှာပဲတစ်ဖက်ကလည်းနောက်ဆက်ကောင်စီအနေနဲ့ကတော့တိုင်းသားလက်နက်ကိုင်အနေနဲ့အကြီးအကျယ်ကြီးတိုင်းသားလက်နက်ကိုင်အနေနဲ့ပတ်သက်ပြီးတော့ခွင့်လန်းချိုးပ ဒီပြည်ရဲ့စေစုနှစ်ကာလနဲ့ဆိုင်ရာဒီစနစ်ဆန့်ကျင်တဲ့ဥပဒေပေါ့လောလောဆယ်ပြီးတော့စစ်ကောင်စီနေနဲ့တော့အားလုံးဒီလက်နက်ကင်ဖွဲ့ပြီးတိုင်းသားလက်နက်ကင်ဖွဲ့ပြီးနဲ့စစ်စုံဆွေးနွေးဖို့တော့ကျွန်တော်ဒုနီယုံနဲ့စူးစမ်းနေတယ်လို့ကျွန်တော်တို့ကကြားရတာပေါ့နော်အဲ့တော့ဥမာဆိုတော့ဒီခိုင်မာအေးရက်တူတိုက်ဝဲရက်တန်းထားတာနေစတဲ့ချိုးကူဘာပြောမလဲ
အော်ဒီဝင်အခွင့်အလမ်းမဟုတ်တော့အေးရဲ့လုပ်ပိုင်ခွင့်အတော်များများခိုင်မာရနေဆိုတဲ့သတင်းတွေအားလုံးသိနေကြလို့ပေါ့နော်အမျိုးဖွင့်ပေးထားတာလည်းရှိပါတယ်ဒါလည်းသူကြီးမားမားထိချုပ်နေအောင်စူးစမ်းတယ်ဆိုရဲဆိုစက်ချက်တွေလည်းရှိတာပေါ့ဒါပေမဲ့ဘာဖြစ်လို့တိုင်းသားလက်နက်ကင်ဖွဲ့စည်းတွေတော့အခွင့်အလမ်းပါတယ်အချိန်ကာလလို့ပြောပါမယ်ဟုတ်ကဲ့ဆိုတော့တစ်ဖက်မှာကြည့်မယ်ဆိုရင်
NUG နဲ့ CRPH တို့ဘက်မှာပုံမှန်ပူပေါင်းပါဝင်လာကြတယ်လို့သုံးသပ်နိုင်တာလားခင်ဗျာ เนาะแต่ NUG เนี่ยPDF ก็တော့ကျွန်တော်ပြောခင်တဲ့ NUG နေနဲ့ငါတို့စဖွဲ့ကစားဖြစ်နေတဲ့အခြေအနေမှာသူတို့ဘယ်လိုလုပ်နိုင်မလဲဆိုတော့ကျွန်တော်ပြောခဲ့ပါတယ်ခင်ဗျာเนาะအရင်တော့ကတော်တော်သိဝင်ဆိုရလို့မျိုးပဲဖြစ်သွားမလားသို့မဟုတ်တကယ်ပဲလုပ်နိုင်ခဲ့နေသလားရှိမလားဆိုတာတော့သူတို့ရဲ့အဲလုပ်နေဆောင်စောင့်ကြည့်ရပါလိမ့်မယ်သူတို့တန်းနာနေနဲ့ဆက်ဆံမှုဆိုတာကသူတို့အများကြီးစူး တော့တော်ကြီးကောင်းကြီးမဟုတ်ဘူးလေအဲ့ဒါကိုပြောင်းပြန်နိုင်ပြီးကြိုးစားမယ်ဆိုတော့အများကြီးကြိုးစားရပါလိမ့်မယ
်ဆိုတော့အဲ့ဒီမြန်မာနိုင်ငံမှာအခုဒီမိုကရေစီလူလာရေးအင်အားစုတွေကဆီယနာသိမ်းမှုကိုဆန့်ကျင်နေကြတဲ့တိုက်ပွဲပေါ်တယ်ဒီမိုကရေစီတိုက်ပွဲလို့ဆိုကြအောင်ဆိုဒီတိုက်ပွဲအလုံးစုံတွန်းကျင်ကြည့်မယ်ဆိုရင်ဆရာအဲ့ဒီလက်နက်ကင်အင်အားစုတွေရဲ့အခမ်းကဏ္ဍနဲ့ပြည်သူလူထုရဲ့အခမ်းကဏ္ဍဘယ်ဘက်ကပိုပြီးအားသာတယ်လို့ပြောလို့ရမှာခင်
အဲလုံးလုံးစေကတော့လက်နက်ကင်ယူစားတော့လွှမ်းနေရဲ့ဗျကျွန်တော်တို့အများကြီးကပြီးခဲ့တဲ့2017ကနေ2020ဒီဆယ်စုနှစ်အတွင်းမှာဆိုလို့ရှိရင်တော့ဒါအမျိုးသားရင်ကြစီလို့ဥပဒေတွေတော့ဥပွဲဝင်ကြီးလို့အတော်လွှမ်းနေယူစားဖြစ်ပါတယ်အားလုံးကတတိယညောင်းပဲယူကြည့်ကြတယ်အဲဒီတော့ကကင်မရာကိုလက်နက်ကင်တိုက်ရမှာဖြစ်မယ်လို့သွားပြောရင်ပြောတယ်လို့ယူပဲဖြစ်မှာဗျဒါပေမဲ့အခုကာလကျတော့သူကပြန်ကြောင်းပြန်ဖြစ်သွားတယ်အားလုံးကလက်နက်ကင်တိုက်မှာဖြစ်မယ်ဆိုရယူစားဖြစ်တယ်အဲဒီမှာကျွန်တော်တို့ကအခုချိန်မှာစစ်ဆက်ရေးကိုမြို့သားများသိလို့ပြောရင်တော့အာဒါကိုပြင်းပြထန်ထန်ရှုတ်ချကြမယ်ကာလမျိုးဖြစ်သွားတယ်ဆိုတော့လေးလူပြောင်းသွားတဲ့အချိန်ကြီးဖြစ်တဲ့ခါကျတော့လက်နက်ကင်ပြီးတော့တိုက်မယ်ဆိုရယ်လေးလူကတော့လွှမ်းနေတယ်လွှမ်းနေတဲ့ခါမှာကျတော့ခုနမြို့ပေါ်ကခုနလူလူအနေနဲ့ကတော့လက်နက်ကင်ဖွဲ့စည်းနေတယ်ဘူးဘူးကြီးမပေါ်သေးတဲ့အချိန်လက်နက်ကင်တိုက်တဲ့ကာလမှာတော့တိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတယ်လက်နက်ပို့ပြီးတော့ညင်သာလိမ့်မယ်ထင်ပါတယ
်ဆိုတော့တခုပြောရချင်တာဒေါ်ဆန်းစုကြည်ရဲ့အခမ်းကဏ္ဍဒေါ်ဆန်းစုကြည်ဟာဒေါ်ဆန်းပြောက်နေတဲ့သူဒီအကျံဖက်လက်နက်ကင်ရဲ့နီလန်းကိုလည်းတစ်ခါမှအာမပေးခဲ့ပါဘူးအခုဒီသူရဲ့ဆင်းရဲကြွနေရတဲ့အစကတော့အမှုနီ non violence non cooperation ဆိုတဲ့ဘုံနဲ့ဒုစရိုက်လုပ်ခဲ့ရတာဖြစ်ပါတယ်ဆိုတော့အခုခါမှာလက်ကင်ဘက်ကိုဥတည်လာတော့အဲ့ဒီလမ်းညမှာသွေးဖြီးသွားပြီလို့များပြောကြမှာပြောရမှာခင်ဗျာ
လုံးလုံးစဲပေါ့ဗျာဒေါ်ဆန်းစုကြည်နဲ့ NLD ဆိုရတဲ့သဘောထားနဲ့လက်ရှိ NUG ဆိုရတဲ့သဘောထားတော့ကွဲလာတဲ့ဒေါ်များဖြစ်သွားပြီဗျာဆိုတော့လက်နက်ကင်ဒေါ်လာရေဒေါ်ဆန်းစုကြည်စန့်ကျင်နေဆိုရဲအချက်လက်တွေအများကြီးရှိပါတယ်သူရဲ့ကြိုးဆူချက်တွေအများကြီးရှိတယ်အခုကတော့သူက PDF ဖွဲ့မယ်ဆိုပြီးတော့ NUG ရတော့ဖြစ်သွားတယ်အဲ့တော့လမ်းကြောင်းရတော့ကြောင်းမြတ်ဖြစ်သွားတယ်အဲ့ဒါလည်းမသာဘူးဒီရခိုင်မွတ်စလင်ကိစ္စမှာလည်းဒေါ်ဆန်းစုကြည်လက်ထက်ကပြောရတာနဲ့အခုပြောရတာပြောမှန်းဖြစ်သွားအဲ့တော့ဒေါ်ဆန်းစုကြည်ကလောလောဆယ်မှာအကျဉ်းကျခံနေရတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မလို့သူပြန်တော့ရင်ဘာဖြစ်မလဲဆိုတော့မိကောင်ကတော်များထုတ်ကြတယ်ဗျနော်တော်များထုတ်ကြတဲ့ခါကျတော့ဒီရက်ကစောင့်ကြည့်ရမယ်ပြဿနာဖြစ်တယ်လို့ပဲပြောရမယ်လို့ထင်ပါတယ်လောလောဆယ်ကျွန်တော်တို့ကြိုပြောဖို့တော့ဖြစ်ပါတယ
်ဟုတ်ကဲ့အလားတူကြိုတင်ပြောခဲ့တဲ့မိကောင်တို့ခုကိုပဲနောက်ဆုံးအနေနဲ့မေးပြစီအခုဖြစ်နေတဲ့ပြည်သူလူထုရဲ့ဒီမိုကရေစီတောင်းဆိုရက်ဒီမိုကရေစီတိုက်ပွဲအုံကြွားမှုကြီးဟာမကြမ်းမီအချိန်အတွင်းမှာပွဲပြတ်သွားနိုင်သလားဒုတိယမြောက်ရေးရှိတိုက်ပွဲတရဖြစ်သွားနိုင်သလားဆိုတာရှေ့လာတာကိုနည်းနည်းခံမှန်းပြောအောင်ခင
်ဗျာလုံးတဲ့အချိန်ဒီမှာတော့ခုနကကျွန်တော်ပြောသလိုပဲပြီးခဲ့တဲ့7နှစ်နဲ့မတူတော့တော့မယ်လူတွေကတော့လက်လက်နိုင်တိုက်မှဖြစ်မယ်ဆိုတော့အော်လာလွှမ်းနေတယ်စစ်သက်စင်းနေပြောလို့ရှိရင်တစ္ဆပေါက်ဒလန်လို့ဆွဆွဲနေတဲ့ဤလူကလွှမ်းနေတဲ့ခါဖြစ်တဲ့ခါကျတော့ဒီလက်နက်ကင်ပုံကံမှုတွေတိုက်ခိုက်မှုတွေမျိုးရင်းတိုက်ခိုက်မှုတွေခြေလက်ကတိုက်ခိုက်မှုတွေဒီတိုင်းလာပြီလားတိုက်ခိုက်မှုတွေကတော့အချိန်ကိုမြင့်နေမှာပဲဗျနော်အချိန်ကိုမြင့်နေမှာပဲဒီဟာကကျွန်တော်ထင်တယ်နှစ်နှစ်သုံးနှစ်လောက်ဒီအချက်တည်းကိုကျွန်တော်တို့ဟိုဖျက်ရလိမ့်မယ်လို့ထင်ပါတယ်အဲကျွန်တော်လက်နက်ကင်တိုက်တဲ့အခါမှာအယူဆနှစ်မျိုးတော့ရှိရဗျတစ်ခုကလက်နက်ကင်ပြီးတော့အပီးတိုင်းသွားကိုအယူဆကိုပြီးဆောက်နိုင်တာပေါ့ဗျတစ်ဆက်ကိုချိန်မောပြီနောက်တစ်ခုကတော့လက်နက်ကင်တိုက်အင်အားတိဆောက်ပြီးတော့အင်အားဘယ်လန့်အင်အားညှိကြီးဖြစ်တဲ့အချိန်မှာစကားပြောပြီးကိုယ်ခွင်ယူမယ်ဆိုတဲ့စစ်ကူစိတ်တမ်းမျိုးလည်းတွေ့ရပါတယ်။နော်အဲ့တော့ဒါပါပဲဖြစ်ဖြစ်ကျွန်တော်မောင်အပြင်းနေချင်းနေနဲ့ပြောမယ်ဆိုရင်တော့ဒါမဲ့၃နှစ်ကာလလောက်အတွင်းကတော့ဒီလက်နက်ကင်ပြုခါကြတဲ့ဦးဆောင်မိုးတော့ခက်လိမ့်မယ်ထင်ပါတယ
်။ဘူရူးညဘက်နဲ့ဂျာတာဘေးနေမနေ့ဖက်ဒီမှာထုတ်လွှင့်နေတဲ့ဥစုစံသာရဲ့မြမအရေး၃၀ချက်ကိုနားဆင်ကြရတာပါ။အခုဆက်ပြီးတော့ကိုရနိုင်ရဲ့တပတ်တွင်းအားကစားသတင်းလောကိုနားဆင်ပါခင်ဗျာ
2020ဥရောပဖလားဘောလုံးပွဲကတော့လာမယ့်တောက်ချာနဲ့ဂျွန်လ17ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်အခုဒီကြိမ်ယူရိုပြိုင်ပွဲရဲ့ထူးခြားချက်ကတော့ ยุโรปยังไม่เจ็บบาดอันนี้เช่าเสบียงที่มาพินเองเช่นนั้นก็ตีดันยุ่ยเช่เจ็บบาดมาเข้าไปยุโรปตะวันออกมีดีสัตว์มีมาคุยวิโดเจ็บบาดออกมาเช่นไรไปดูอันพินเองก็เอ็ดลีเน่ตุรกีโรยอมามีก็โอลิมปิกคนที่มากระจายมาเช่นไรอากุลยุโรปยังไม่เจ็บบาดอย่าไปลูมาเวสเปนเซงอังซังซาดิโอบุสเกอร์ฮาเล่ก็เป็นนักดิ้งกู้สักคันทาร์เอลุสเป็นบอลลูนพอดีก็ตอนนี้มันมาเจียนยาไล่บาร์เลย ลามาจะไล่ล่าสเลียนในสวีเดนเนี่ยเพิ่มเว้มาแต่งเงี้ยเสียลูมาเวฟาร์สกูสักคันทาร์เลยสุราโกซิซิตุยชิเกบิโดจะเนี่ยก็ตามมาดีกันหรอกูสักคันทาร์เราไม่ใช่บุลุสโซบาร์เลยสเปนเดินหาออสซูอีมาร์ออสสวีเดนโปแลนด์สโลวาเกียเนี่ยรามาเพื่อบาร์เลยอังกฤษเดินหาออสเปนเกเรออสเตรียเนี่ยชิซันเว้มาแต่งยาดาลูยุโรปเนี่ยลุยชัวตัวเกเรลูนาวดันลูครั้งอะไรกันนะอันนู้นเนี่ยมาไบรท์เนาวดันลูเบนไวโกซาทูไลเดลู
เอ็งลันนี่เบียร์การ์ดสาวเก่งกับจินยาเลยบาร์เลยเขาเจียนเต็งอ่ะเราอาทายาเร็คเว้นเลยลูกเควินเดอร์ไบรน์อัพแตงเบิร์ดเป็นเซมบุอัตเทนเนตูเปียนบีดอปาวันลาวิชบาร์เลยเชลซีเนี่ยพิกเกอร์แชมเปี้ยนส์ลีกไฟแนลมาเมียนาเนตีเมียนโลเอ็งแทนยาดอกเกอร์ตัวแตงเบิร์ดเนี่ยเลือกชนะเนี่ยสวีดอสวีมูรีสอบังก์ทบบอกเกอร์บาร์เลยแต่เมื่อดีแทนยาโกตีซ่าคุ้ยเซมูรีลูกเควียนเอาตอนนี้ลานิกาซาบีดอ
He
wasn't the type of surgery that is for the full structure of
ညခုရိုးရှိမင်းတခုလုံးခွဲစိတ်တာမျိုးမဟုတ်ပါဘူးဒါရေရှိမှာထပ်ပြီးတော့ပြဿနာမဖြစ်အောင်လုပ်တာဖြစ်ပြီးကြံကောင်းဖို့တွေ့လဲအချိန်ကြာယူစရာမလိုတဲ့အသေးစားခွဲစိတ်မှုပါမင်းနဲ့ဆယ်လောက်ပဲကြာလိုက်ပြီးတော့အားလုံးဆင်းပြေပါတယ်
ဘယ်ကျန်တဲ့ဟာအုပ်စုပြီးမှာတော့ဒန်မတ်ဖင်လန်ရုရှားတို့နဲ့အုပ်စုတွေကြာနေပြီးတော့ပေါ်ဥရောပ်ဖြစ်တဲ့ရုရှားနဲ့စနေနေ့မှာကစားမှာဖြစ်ပါတယ်ဖီဖာကမ္ဘာစင်တစ်ဖြစ်တဲ့ဘယ်ကျန်တဲ့ဟာကစားသမားကောင်းတွေတော်များများနဲ့ဖွဲ့စည်းထားတာဖြစ်ပြီးတော့ပြီးခဲ့တဲ့ကမ္ဘာဖလားပွဲမှာလဲ တတိယရထားတဲ့အတွက်ယူရိုပြိုင်ပွဲကိုဘိုဆွဲနိုင်ခြင်းရှိတဲ့အသင်းတွေကတခုဖြစ်တယ်လို့လဲကျွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်ဆိုတော့အခုနှစ်ယူရိုပြိုင်ပွဲမှာဘယ်အသင်းဘိုဆွဲမှာပါလဲဒီနှစ်ယူရိုပြိုင်ပွဲရဲ့ထူးခြားချက်အပါအဝင်ဘိုဆွဲနိုင်ခြင်းရှိတဲ့အသင်းတွေနဲ့ပတ်သက်ပြီးတော့ဆော့ကာဖော်လိုဂျာနယ်ရဲ့အရီတာချုပ်ကိုချောင်မြောင်ကိုမေးကြည့်တဲ့အခါမှာတော့ကျွန်တော
တခြားပြိုင်ပွဲတွေကမတူပဲနဲ့ဘောလုံးဝဲရေကုန်သူတွေအတွက်လည်းအဲ့ဒီအချက်ကတော်တော်လေးဟိုဆက်လာရမယ့်အချက်လို့ထင်ပါတယ်
ဆိုအဲ့လိုမျိုးမျိုးကြီး17မျိုးမှာခွဲပြီးတော့ကျင်းပတဲ့ဥစ္စာကရောဒီပြိုင်ပွဲအပေါ်မှာဘလို့ရှိလာနိုင်မလဲ
လူတွေရက်ကမှုရှိလာလို့ဆိုတင်းကြီးတွေအားလုံးလူလူပဲလို့ပဲပြောရအောင်ပါပဲဟိုတက်ပြအပေါင်းဆုံး၄သိန်းဆိုရယ်စီးမြင်းကလည်းရှိတဲ့ခါကျတော့အတင်းကြီးအားလုံးကြီးပါလို့လို16သိန်းစိတ်ကိုတက်လန်းနိုင်ပြီးတော့ပိုပြီးတော့16သိန်းစိတ်ကနေအုပ်စုစင်ဒေါ်လာနဲ့16သိန်းစိတ်ကနေစပြီးကျန်တဲ့အစင်ရနေပြီးတော့ဟိုကို16သိန်းစိတ် quarter final semi final final အပေါ်တော့ဟိုချိန်ကောင်းမဲ့ကွဲစင်တွေဖြစ်လာမယ်လို့ထင်တယ်ဆို
တော့ဒီနှစ်မှာရောဘယ်အသင်းပိုဆွဲမယ်လို့ခံမဲ့လဲပြီးခဲ့တဲ့ဒီ2018ကမ္ဘာဖလားတုန်းကတော့ဆရာကျော်ကဒီပြင်သစ်ပိုဆွဲမယ်ဆိုပြီးတော့ခံမှန်းတာမှန်သွားခဲ့တယ်အခုနှစ်ရောဘယ်အသင်းလို့မြင်လဲ
အခုအချိန်မှာကတော့လေတော်တော်များများဟိုရောပေါ့မှာ၄ပေးမှုရေပန်းစားမှုအဲ၄ပေးရေပန်းစားမှုအများဆုံးတော့ပြင်သစ်သင်းပဲပေါ့နော်ကမ္ဘာဖလားမှာလေသူကချန်ပီယံဖြစ်သွားတယ်သူကဒီကမ္ဘာဖလားမှာချန်ပီယံဖြစ်ခဲ့တာလေလူငယ်နဲ့ပေါင်းဆက်ပြီးတော့ချန်ပီယံဖြစ်သွားတဲ့အခါကျတော့ဒီကဒီယူရို2020မှာပုံပြီးကောင်းလာမဲ့အသင်းလို့အများစုကယူဆထားကြတယ်ကျွန်တော်အမြင်ကလည်းပြင်သစ်အသင်းဟာတခြားအသင်းကြီးတွေကစာရင်သူက10နှစ်တော့ရောက်လာပြီတခြားအသင်းတွေက9နှစ်သား9နှစ်သားအသင်းတွေပဲရှိတဲ့ခါကျတော့တိုင်ပွဲမစခင်မှာရေဘူးရခံမဲရလို့ဆိုရင်တော့ပြင်သစ်အသင်းပဲပူဆွေးမယ်လို့ထင်တယ်ခင်ဗ
ျဟုတ်ကဲ့နောက်တစ်ခုကကျွန်တော်တို့ဒီမြန်မာပြည်သက်တွေနဲ့နီးစပ်တဲ့အင်္ဂလန်အသင်းနဲ့ပတ်သက်ပြီးတော့ရောဘယ်လိုမြင်လဲအင်္ဂလန်အသင်းဟာဒီတစ်ချိန်မှာကစားသမားကောင်းတွေတော်များများပါတယ်အဲ့တော့ညောင်းလင်းချက်ကလည်းတော်တော်လေးထားနေကြတယ်ဒီပေါ်မှာရောဘယ်လိုမြင်လဲ
အဝင်းဘလီကွင်းက final ကျင်းပမယ်ဆိုတဲ့အခါကျတော့အင်္ဂလန်ကတော်တော်လေးကို
ကျိုးစားမယ်ဆိုရင်စင်မိတိုင်းလေတော့ရောက်လာပြီဆိုရင်အင်္ဂလန်ရဲ့မျောလင်းချက်ကတော့တောက်ပလာမယ်ပြီးတော့အင်္ဂလန်အသင်းကသင်တန်းပြီးသူကြီးပြန်စားဆုံးဖြစ်လာတယ်ဗျာဒါကတော်တော်လွတ်ရှားပါတယ်ပြိုင်ပွဲတစ်ခုမှာအင်္ဂလန်အသင်းကိုကြီးလိုက်ပြန်တော့လေအဲတန်းရတက်တနာလေးတချို့ရှိတာကလွယ်ဒုငယ်နေနဲ့အတူတူသူပြိုင်ပွဲအတွေ့အကြုံကလည်းရှိရဲ့လူငယ်ရဲ့ပေါင်းဆက်ထားတယ်ဒါပေမဲ
ဒီတက်တနာကိုတော့ဒါဒီပြဆောင်ပြတဲ့တော်တော်လေးဖြည့်ရှင်းရမယ်။နောက်တန်ရတက်တနာကတော့တန်တက်တနာလေးရှိမယ်။နောက်ကွင်းလည်းတက်တနာလေးရှိမယ်။အဲ့လိုတက်တနာလေးရှိနေတဲ့အတွက်ကြောင့်မလို့အင်္ဂလန်တဲ့ကဟိုစီမီဖိုင်နယ်ကတော့ဒါသူတို့လွန်ဆုံးရောက်နေလို့ထင်တယ်ဗျ။ပြင်တဲ့ပြင်တော့ကျွန်တော်မြင်တော့ဘယ်ဂျီယံကိုတော့စိတ်မနှောင့်ရခင်ဗျ။ ဆောကဖော်လိုဂျာနယ်အက်ဒီတာဂျုတ်ကိုကြောင်မြန်ပြောတော့တာပါတခါအာဆနယ်နီးပြဟောင်းအာဆန်ဗန်ဂါကလည်းသူ့ရဲ့ပြင်သစ်အသင်းကိုဘူးဆွဲဖို့အတွက်တင်ပေးထားပြီးတော့အင်္ဂလန်ကိုတော့ဒုတိယအကြိုက်ဆုံးအနေနဲ့ရွေးချယ်ထားပါတယ်ဆိုတော့ပြီးခဲ့တဲ့အချိန်အနေနဲ့မတူတဲ့အခုတစ်ချိန်ယူရိုဥရောပဖလားဘောလုံးပွဲမှာဘယ်သင်းဘူးဆွဲမလဲဆိုတာကိုရင်ခုန်စွာနဲ့စောင့်ကြည့်ရမှာဖြစ်သလို
တ်ဝင်စားစရာလို့ပြောမှာဖြစ်တယ်ဆိုတာကိုသင်ကြားရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
။ဘောဓုညတိုင်းအခုလိုအချိန်မှထုတ်လင်းပြနေတဲ့ကုရနိုင်ရဲ့အားကစားသတင်းလွှာကိုနားဆင်ကြရပြီးတဲ့နောက်မှာတော့အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပါမယ်။ကရားတီနယ်ပြည်မှာမြန်မာစစ်တပ်ကလက်နက်ကင်နဲ့အရတားမခွဲကြဘဲအကြမ်းဖက်ပစ်ခတ်တိုက်ခိုက်နေတာတွေကိုရှုတ်ချပြီးအကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းချက်တဖို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ထွန်မန်ဒရူးစ်ကတောင်းဆိုပါတယ်မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကြောင့်ကရားတီနယ်မှာလောလောဆယ်မှာကိုပဲအိုးအိမ်ဆွတ်ခွာထွက်ပြေးရသူတသိန်းလောက်ရှိနေပြီးသူတို့အတွက်စံတိုက်ခါနဲ့အကာအကွယ်တွေရေးရကြီးလိုအပ်နေတဲ့အကြောင်းနဲ့နိုင်ငံတကာတိုင်းဝိုင်းအနေနဲ့ဒါကိုလိလူရှုမထားဖို့ထွန်မန်ဒရူးစ်ကတိုက်တွန်းပါတယ်တရှိအခြေအနေပေါ်မှာချက်ချင်းတုံ့ပြန်မဆောင်ရွက်နိုင်ဘူးဆိုရင်တော့ဒီဖော်လက်တရနေ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအစားအစာပြက်လက်မှုနဲ့ယောဂပြပေးပြီးကြောင်းလူအများအပြားတည်ဆုံရတဲ့အဖြစ်ဆိုးနဲ့ကြုံတွေ့လာရနိုင်တယ်လို့အထူးကုလတွန်မန်ဒရူးစ်ကမနေ့ကကြေညာချက်ထုတ်ပြန်တတိပေးခဲ့ပါတယ်။မြန်မာပြည်သူတွေပေါ်ဆုပ်ချိုရေးကောင်စီကကြမ်းဖက်ပြိုခွဲနေတာချက်ချင်းရပ်ပြီးဒေါ်လာစာထုတ်ဖို့ပြောဆိုခွင့်ပြုဖို့နဲ့တရားလက်လွတ်ဖမ်းဆီးထားသူအလုံးကိုပြန်လွတ်ပေးဖို့ဂျပန်နဲ့အော်စတြေးလျနိုင်ငံတို့ကကြေညာချက်ထုတ်ပြီးတိုက်တွန်းတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကကြက်ဖက်လူရက်တွေကိုအခိုင်အမာရှုတ်ချကြောင်းလဲဂျပန်နဲ့ဩစတြေးလျနိုင်ငံကြီးနဲ့ကာကွယ်ရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးပြီးဗိုလ်ဒူးနေမှာအခုလိုပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြတာပါဒေတာတွေလူခွင့်ရေးအခြေအနေရရနဲ့ပတ်သက်ပြီးဂျပန်နိုင်ငံကြီးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေဖြစ်ကြတဲ့တိုရှိမီတစုမိုတဂီနဲ့နိုဘူအိုခီရှိတို့ဟာဩစတြေးလျနိုင်ငံရဲ့အလားတူဝန်ကြီးတွေဖြစ်ကြတဲ့မရိုက်စ်ပိန်ပီတာဒက်တန်တို့နဲ့အွန်လိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်စစ်ကောင်စီကဂျမ်းဘက်ပြစ်ခတ်ဖြိုခွဲဖမ်းဆီးတာတွေဆက်လုပ်နေတာကြောင့်ဆန္ဒသေးမှုစန့်ကျင်ရေးဆန္ဒပြပွဲတွေအစောပိုင်းကာလတွေကတော့လူအများပြနဲ့နေရာအနှံ့ပြမှာဆန္ဒပြတာမျိုးမရှိတော့ပေမဲ့ဒေသတချို့မှာဒီကိစ္စဆက်ရှိနေသေးပါမန္တလေးမုံရွာမေမြို့မော်လမြိုင်စတဲ့မြို့ကြီးတွေမှာသာမကစကိုင်းတိုင်းကလေးမြို့မကွေးတိုင်းမြန်မြို့ရှမ်းပြည်နယ်ကွက်ခိုင်မြို့မွန်ပြည်နယ်ပေါင်မြို့တို့မှာလည်းပုံစံအမျိုးမျိုးနဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်တနင်္လာရီတိုင်းတဝယ်မြို့မှာနေစည်းမကြဆရာဝန်များအဖွဲ့ MSF ရဲ့လုပ်ငန်းတွေအားလုံးကိုရပ်ပစ်ဖို့ဒေသဆိုင်ရာအာဏာပိုင်တွေကညွှန်ကြားထားတဲ့စာရဆောင်ကိုလက်ခံရရှိခဲ့တယ်လို့ MSF အဖွဲ့ကပြောတဲ့အကြောင်း AFP သတင်းတပုတ်မှာရေးထားပါတယ်။ MSF အဖွဲ့ဟာတဝယ်မြို့မှာ HIV လူနာတွေကိုကြံပေးဆောင်ရှောက်မှုတွေပေးလာတာနှစ်20ကျော်ပါပြီ။အများပြည်သူဝန်ဆောင်မှုလုပ်ငန်းတွေစူးစူးရွာထိခိုက်နေတဲ့ကာလမျိုးမှာ MSF ရဲ့လုပ်ငန်းတွေကိုရပ်ဆိုင်ရတာဟာမိမိတို့လူနာအများအပြားအတွက်အသက်အန္တရာယ်ရှိနိုင်ပါတယ်လို့ MSF အဖွဲ့က AFP ကိုပြောပါတယ်။တဝယ်မြို့ဟာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့ဇာတိမျိုးဖြစ်ပြီးအခုလိုလုပ်ငန်းတွေရဆိုင်ခံတဲ့ဆုံးဖြတ်ချက်ကိုပြန်ပြောင်းပေးဖို့တဝယ်အာဏာပိုင်တွေကို MSF အဖွဲ့ကတော့ပန်ကြားထားပါတယ်။ MSF အဖွဲ့ရဲ့လုပ်ငန်းတွေကိုဘာကြောင့်ရပ်ခိုင်းတာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။ဗိုလ်ဒုညအတွက်သတင်းချင်းချုပ်ကိုပြသခဲ့တာဖြစ်ပြီးဒီညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညအတန်လွင့်အစီအစဉ်အတွက်ထုတ်လို့ရမှုကမဆုမှုမှာအတမိုင်းအင်ဂျင်နီယာကရှော့စတမ်မော့ဖြစ်ပါတယ်။ဒီဒီမှာပိုင်းရဲ့ကြာတာပြည်နေမတဲ့ဖက်အစီအစဉ်ကိုမနေ့6နာရီကနေ9နာရီအထိလိုင်းလိုမီတာ30ကီလိုဟတ်စ်9383ညလိုင်းလိုမီတာ40ကီလိုဟတ်စ်9483ညလိုင်းလိုမီတာ48ကီလိုဟတ်စ်6153ညနဲ့လိုင်းလိုမီတာ190ကီလိုဟတ်စ်9905ကနေဖမ်းယူနားဆင်နိုင်ပါတယ်။ view ရေကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ view ရေတော်တာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဒေးရန်တွေပေါင်းကကင်းဝေးပြီးအောင်မြင်မှုရကျမ်းမှချမ်းသာကြပါစေ။ ကျွန်တော်ကြော်ကြော်သိပါခင်ဗျာ
This program has come to you.